Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်ဗိုလ်တူးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းဒိုမီတာ24.25/32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။လူဝင်မှုဆိုင်ရာသမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုဖက်ဒရယ်တရားသူကြီးတူကဆိုင်းငံ့ထားတာဥပဒေကြောင်းအရခိုင်လုံမှုရှိမရှိအမေရိကန်ယူကန်တရားရုံးတစ်ခုကဒီသတင်းပတ်တွင်စုံဖြတ်ပွဲရှိပါတယ်။လူဝင်မှုဆိုင်ရာကိုရှော့ချကန့်သတ်မဲ့ဥပဒေမူကြမ်းတစ်ခုကို Republican ထက်လွတ်တော်အမတ်2ဦးအဆိုပြုဖို့ပြင်နေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရရဆက်ဆက်ပြုမှုခံနေရတယ်ဆိုတာပေါ်ပုံရမ်းမင်းကြီးကဒီကနေ့ဝတ်ပြုဆူတောင်းပေးပါတယ်။ဒီသတင်းတွေအပေါ်ပင်တခြားနိုင်ငံတကာထိပ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနုပြီးမှတော်တာရှင်နေနားဆင်ကြားမှာကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာရေပိုင်တဲ့အတွက်မှာဘင်္ဂလားဒေ့ရှ်ငါးဖက်လှေတွေကိုမြန်မာရေတပ်ဘက်ကချင်းချောက်ပစ်ခတ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့
ပိုင်းနဲ့တဲ့ဟိုသူတို့လာပြီးတော့ဟိုကျူးကျော်ပြီးတော့ဒါငါးလာဖမ်းတဲ့အတွက်ကြောင့်မို့လို့သူတို့ဟိုခေါင်းစီစစ်ဖို့အတွက်ကိုဒါကျွန်တော်တို့ဒီဘက်မှာဒီလက်မြစ်အေးလုံခြုံရေးတာဝန်ကြတဲ့
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အထူးလုံခြုံရေးရဲမှူးကြီးတနင်္ဂနွေကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်ထိုင်းနိုင်ငံမှာအသက်မပြည့်သေးသူတွေပါဝင်တဲ့မြန်မာနိုင်ငံသားအမျိုးသမီးတွေဖမ်းဆီးခံရတဲ့တဲ့ရင်စာရတွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တကီထိုက်တို့ကကြီးညာပေးသွားမှာပါ
မွတ်စလင်လူဦးရေအများဆုံးရှိတဲ့နိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြီးခဲ့တဲ့လအမိန့်ကိုဖက်ဒရယ်တရားသူကြီးတူကဆိုင်းငံ့ထားတာမှာဥပဒေကြောင်းအရခိုင်လုံမှုရှိမရှိဆိုတာကိုဒီသတင်းပတ်တွင်စုံဖြတ်ဖွယ်ရှိတယ်လို့ဆန်ဖရန်စစ္စကိုခြေဆိုင်အမေရိကန်အယူခံတရားရုံးတစ်ခုကပြောပါရယ်လူဝင်မှုဆိုင်ရာသူ့ရဲ့အမိန့်ကိုတရားရုံးကဆိုင်းငံ့တာဟာနိုင်ငံရေးပြောကားကြောင့်ဖြစ်တယ်လို့သမ္မတထရမ့်က Twitter မှာဒီကနေ့ရေးပြီးကန့်သတ်ချက်တွေတော့မရှိဘူးဆိုရင်နိုင်ငံလုံခြုံရေးထိခိုက်နေတယ်လို့သတိပေးလိုက်ပါရယ်အမေရိကန်တရားရေးဌာနကရှေ့နေတူးနဲ့ဝါရှင်တန်နဲ့မီနီဆိုတာပြည်နယ်တွေကိုကိုစားပြုတဲ့ဝှလွန်တော်ရဒူးတို့ကတရားသူကြီး3ဦးပါယူကန်တရားရုံးမှာအင်္ဂါနေ့ကတယ်လီဖုန်းကနေတဆင့်ရှောက်လက်ချက်တွေပေးကြပါတယ်။သမ္မတထရမ့်ရဲ့အမိန့်ဟာကွန်ဂရက်လွှတ်တော်နဲ့အခြေခံဥပဒေကအနှင်းထားတဲ့သူ့ရဲ့လုပ်ပိုင်ခွင့်အာဏာပေါင်ထဲမှာရှိတဲ့အကြောင်းအမေရိကန်ပြည်ထောင်စုကိုလာဖို့ပြည်ဝင်ခွင့်ဗီဇာလိုအပ်တဲ့ခီးသွွားတွေကိုဆန်းစစ်တာမှာတင့်တော်တဲ့စည်းကမ်းတွေချမှတ်ဖို့ခွင့်ပေးထားကြောင်းအဆိုအရှိနေ August Flinch ကရှောက်လက်ချက်ပေးပါတယ်။ကွန်ဂရက်လွှတ်တော်နဲ့အရင်သမ္မတဥပမာအဆိုရလက်ထက်တုန်းကဆိုမာလီယာ၊ဆူဒန်၊အီရန်၊အီရတ်၊လီဘီယာ၊ဆီးရီးယားနဲ့ယီမန်နိုင်ငံတို့ကိုအာဏာပိုင်တွေအနေနဲ့စိုးရင်ရတဲ့နိုင်ငံတွေဖြစ်သတ်မှတ်ခဲ့ကြောင်းအဲ့ဒီနိုင်ငံတွေဟာအကြမ်းဖက်ဝါဒအန်ဒရယ်ရှိတဲ့ဒါမှမဟုတ်အကြမ်းဖက်ဝါဒီတွေကိုလှုပ်ရှားခွင့်ပေးထားတဲ့နိုင်ငံတွေဖြစ်တာကြောင့်ပါပဲလို့ရှင်နီဖလန့်ချ်ကရှောက်လဲပါတယ်။အပြည့်အဝဆန်းစစ်မှုမရှိဘဲပြည်သူငွေပိတ်ပင်ကန့်သတ်ချက်ကိုပြန်ချပြီးနိုင်ငံကိုဗျံပရာပြန်ဖြစ်အောင်လုပ်နေတယ်လို့တစ်ဖက်ရှိနေကရှောက်လဲပါတယ်။
အမေရိကန်အထက်လွှတ်တော်မှဂျက်ဆက်ရှင်ကိုရှင်းနေချုပ်အဖြစ်အတည်ပြုခံထားရေးအထက်လွှတ်တော်မှဒီကနေ့ညနေပိုင်းမဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အထက်လွှတ်တော်မှ Republican အမတ်ကအများစုဖြစ်ပြီးထောက်ခံမဲ့ထက်ဝက်ကျော်ရယုံနဲ့ Mr. Session ကိုအတည်ပြုခံထားနိုင်မှာပါ။လွှဲမှုကြီးကြပ်ရေးပိုင်းနဲ့လူမှုအခွင့်အရေးပိုင်းမှာ Mr. Session ရဲ့အဓိကပြောဆိုအတိတ်ကပြောဆိုလှုပ်ဆောင်ချက်တွေအပေါ်ဒီမိုကရက်အမတ်တွေကအပြင်းအထန်မေးခွန်းထုတ်ခဲ့သလိုတရားဥပဒေစိုးမိုးရေးထက်နိုင်ငံရေးကိုရှေ့တန်းတင်လှုပ်မဲ့သူဖြစ်ပြီးတော့သမ္မတထရန့်နဲ့သိပ်နီးကပ်လွန်းတယ်လို့လည်းဆိုကြပါတယ်။ Republican တွေကတော့သူ့ရဲ့အထက်လွှတ်တော်အမတ်သက်တမ်းကသူ့ရဲ့ဖြောင့်မတ်မှန်ကန်မှုကိုပြနေတယ်လို့ဆိုပြီး Mr. Session ဘက်ကခုခံကာကွယ်ပြောဆိုပါတယ်။ Mr. Session နဲ့ပတ်သက်လို့ဆွေးနွေးကြတာမှာအထက်လွှတ်တော်စီကံသတ်မှတ်ချက်တွေကိုအသုံးပြုပြီးဒီမိုကရက်တွေကအချိန်ဆွဲခွဲကြတာကြောင့်အတီးပြုတ်ခံထားရေးမဲခွဲဖို့နှောင့်နှေးနေကြတာပါ။
အမေရိကန်လူဝင်မှုကြီးကြပ်ရေးစနစ်ကိုပြောင်းလဲမှုကြီးတွေလုပ်ပြမဲ့ဥပဒေမူကြမ်းတရက်ကိုပူတွဲရေးဆွဲနေတယ်လို့ Republican ထက်လွှတ်တော်အမတ်2ယောက်ကပြောပါတယ်။နှစ်စဉ်နိုင်ငံတွင်းဝင်ဝင်ပြုတဲ့နိုင်ငံသားအရေးအတွက်ကို50ရာခိုင်နှုန်းအထိရှော့ချပြဖို့လုပ်နေကြတာပါ။နှစ်စဉ်ရွှေပြောင်းနေထိုင်ခွင့်ပြုသူအရေးအတွက်ကိုတန်တန်းကနေ5သိန်းအထိရှော့ချဖို့ဥပဒေမူကြမ်းထဲမှာပါမယ်လို့တချို့ကခန့်မှန်းထားပါတယ်။ဒီအဆိုဟာ Conservative တွေပိတ်ပင်ကန့်သတ်ရေးဦးစားပေးခြင်းနဲ့အဖွဲ့တွေကဆယ်စုနှစ်ပေါင်းများစွာမဟုတ်တော့မှနှစ်အတော်ကြာလှုံ့ဆော်ပြောဆိုလာတဲ့အဆိုဖြစ်ပြီးဖက်ဒရယ်ဆိုရရဲ့မူဝါဒတွေနဲ့လိုက်လျောညှိတွေဖြစ်မဲ့သဘောရှိပါတယ်။ဒီဥပဒေမူကြမ်းကိုထက်လွှတ်တော်အမတ်တွေဖြစ်တဲ့ Tom Cotton နဲ့ David Perdue တို့ကအဆိုပြုတင်သွင်းဖို့လုပ်နေကြတာပါ။ဥပဒေမူကြမ်းထဲမှာရွှေပြောင်းနေထိုင်သူတွေရဲ့မိသားစုတွေကိုဝင်ဝင်ပြုတဲ့ပေါ်ကန့်သတ်ဖို့အမြဲတမ်းနေထိုင်ခွင့်ပြုတဲ့ Diversity Visa ကန့်ဆတ်မဲ့အစီအစဉ်ကိုရပ်ပစ်ဖို့နဲ့ Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်အတိမတ်ပြုကပ်ပြားရှောက်ထားရယူတဲ့လုပ်ငန်းစဉ်ကိုပိုပြီးခက်ခဲအောင်လုပ်ဖို့စတဲ့အချက်တွေပါဝင်ပါမယ်။ဂျော်ဂျီယာထက်လွှတ်တော်အမတ်ပါဒူးနဲ့အာကင်ဆောထက်လွှတ်တော်အမတ်ခေါ်တွန်တို့ကသူတို့ရဲ့ဥပဒေမူကြမ်းကိုဒီနေ့အတွင်းထက်လွှတ်တော်မှာဆွေးနွေးဖို့မျှော်လင့်ထားတယ်လို့ပြောပေမဲ့ခက်မြန်မြန်ပြီးလိမ့်မယ်လို့တော့ခံမှန်းမထားတဲ့အကြောင်းအင်္ဂါနေ့ကပြောပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အီရန်ဘာသာရေးခေါင်းဆောင်ရဲ့စိန်ခေါ်ပြောဆိုမှုတွေနဲ့ပတ်သက်လို့အီရန်ခေါင်းဆောင်အယာထိုလာအလီခါမီနီအနေနဲ့အမေရိကန်မှာသမ္မတသစ်တာဝန်ယူနေပြီဆိုတာကိုနားလည်အသင့်နဲ့လို့သမ္မတအင်ဂျီရောကတုံ့ပြန်လိုက်ပါတယ်။အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးတွေနဲ့အီရန်နိုင်ငံသား2015ခုနှစ်ကရထားတဲ့နျူကလ িয়ার ရေးသဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်မှာကိုသမ္မတထရန့်အနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကအင်ကန်နေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဇန်နဝါရီလ29ရက်နေ့ကအီရန်ရဲ့ဒုံးကျည်စမ်းသပ်မှုဟာဒေသလုံခြုံရေးကိုထိပါစေသလိုအမေရိကန်အတွက်ချင်းချောက်မှုဖြစ်တယ်လို့အမေရိကန်ဘက်ကဒီစမ်းသပ်မှုကိုအပြင်းအထန်ကန့်ကွက်ခဲ့ပါတယ်။ဒီအပေါ်မှာအီရန်ဘာသာရေးခေါင်းဆောင်ခါမေနီကပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပြောဆိုပြီးလာမယ့်ဖေဖော်ဝါရီလ10ရက်နေ့အီရန်အစ္စလာမ်တော်လှန်ရေးနှစ်ပတ်လည်နေ့မှာအမေရိကန်ဘက်ကတံပြန်ချင်းချောက်မှုတွေကိုအီရန်လူထုကဘလို့တုံ့ပြန်မလဲဆိုတာမြင်ရစီမယ်ဆိုပြီးအီရန်ဘာသာရေးခေါင်းဆောင်ကပြောဆိုခဲ့ပါတယ်ရှင်။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေဗိုလ်တူးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေကိုရဲရဲဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေပေါ်ပိုယမ်မင်းကြီးဖရန်စစ်ကဒီကနေ့အပြင်းအထန်ဝေဖန်လိုက်ပါတယ်သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကြတာတသက်ကြောင့်နှိမ့်ဆက်ညင်မှန်ခံရအသက်ခံနေကြရတဲ့အတွက်သူတို့အတွက်ရောင်းဝန်းစုတောင်းပေးကြပါစို့လို့ပုံရမ်းမင်းကြီးကမိန့်ပါတယ်
။ Yo vorrei pregare con voi oggi in modo speciale per i nostri fratelli e sorelle Rohingya. Questi cacciati via dal Myanmar che vanno da una parte all'altra.
ကျွန်တော်တို့ရဲ့ရိုဟင်ဂျာညီကိုမောင်နှမတွေအတွက်ဒီကနေ့အထူးနီးလန်းတစ်ခုနဲ့အတူတကွဆူတောင်းပေးကြပါတယ်သူတို့ဟာမြန်မာနိုင်ငံကနေနှင်ထုတ်ခံရဘယ်သူကားမှလက်မခံကျင်တဲ့အတွက်တနေရာကနေတနေရာရွှေ့ပြောင်းသွားလာနေကြပါတယ်ဒါပေမဲ့သူတို့ဟာငြိမ်းချမ်းတဲ့လူကောင်းတွေပါသူတို့ဟာခရစ်ယာန်ဘာသာဝင်တွေမဟုတ်ပါဘူးသူတို့ဟာလူကောင်းတွေပါသူတို့ဟာကျွန်တော်တို့ရဲ့ညီကိုမောင်နှမတွေပါလို့ပုံရမ်းမင်းကမိန့်ပါတယ်ဗာတီကန်နန်းတော်မှာစုဝေးရောက်ရှိနေသူတွေနဲ့အတူဒီကနေ့လုပ်တဲ့ဝတ်ပြုဆူတောင်းပွဲတွင်ပုံရမ်းမင်းကအဲ့ဒီလိုမိန့်ကြားသွားတာပါအဲ့ဒီရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့သုံးလုံးပြောဆိုသလိုနိုင်ငံတကာကလည်းအဲ့ဒီလိုခေါ်ဝေါ်သုံးဆကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့အရင်ဦးသိန်းစိန်အစိုးရလက်ထက်ကဘင်္ဂလီလို့ခေါ်ဝေါ်သုံးဆပါတယ်။လက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပြောဆိုသုံးနှုန်းပါတယ်။ရခိုင်ပြည်နယ်မှာလူမျိုးရင်းတပ်တွေကရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်တာ၊လူစုလူဝေးနဲ့မရင်ကျင့်တာ၊ရွာတွေကိုမိရှို့တာတွေလုပ်ခဲ့ကြတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရကစားတခုထဲမှာဖော်ပြခဲ့ပြီးတဲ့နောက်ပိုယမ်မင်းကြီးကကြိုတင်ပြင်ဆင်မှာပဲဒီကနေ့မိန့်ကြားဆုတောင်းပေးတာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်ငါးပန်းလေတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့ကပစ်ခတ်တာကြောင့်တဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကမြန်မာအစိုးရကိုအကြောင်းကြားပါတယ်။အသက်26နှစ်အရွယ်ငါးပန်းသမားနူရူလ်အာမင်တေဆုံးခဲ့ရပြီးနှစ်ဦးဒဏ်ရာရခဲ့တာလို့ဘင်္ဂလားဒေ့ရှ်နိုင်ငံတက်နက်ဒေသခံတွေငါးပန်းသမားတွေနဲ့ဘင်္ဂလားဒေ့ရှ်ရဲတို့ကပြောပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ် NAF မြစ်အတွင်းမြန်မာတပ်မတော်ကပြီးခဲ့တဲ့တနင်္လာနေ့ကင်းလက်ဒုံမှာတရားမဝင်ငါးပန်းဆက်လီတွေကအကြမ်းဖက်ဖို့ဝိုင်းလာတဲ့အတွက်ဟန်တာပစ်ခတ်ခဲ့တာလို့မြန်မာအစိုးရကတုံ့ပြန်ပါတယ်။မောင်တော်မျိုးနဲ့ကရင်ချောင်းနဲ့ညောင်ချောင်းကြားမှာဘင်္ဂလားဒေ့ရှ်ငါးပန်းဆက်လီ၈ဆင်းလောက်မြန်မာရေပိုင်နဲ့ထဲငါးခိုးဖမ်းနေတာကိုတွေ့ခဲ့လို့အနည်းဆုံးလေကိုစစ်ဆေးဖို့ချင်းကတ်တာမှာငါးပန်းဆက်လီတွေကအန်ဒီယပြုတ်ဖို့ဝိုင်းရန်တိုးကပ်လာခဲ့တဲ့အတွက်လက်နက်ငယ်နဲ့နှစ်ချက်ပစ်ခဲ့တယ်လို့လည်းမြန်မာဘက်ကပြောပါတယ်။ဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်ငါးပန်းလေတွေထွက်ပြေးသွားတယ်လို့ဆိုပြီးအဖြစ်မှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာနိုင်ငံတကာကြက်ချင်ကြီးအဖွဲ့ ICRC ရဲ့အာဖဂန်ဝန်ထမ်း6ဦးထက်မနည်းကို IS စစ်သွေးကြွတွေကတပ်ပစ်လိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ခေါစတီပါခရိုင်မှာဒီကနေ့တိုက်ခိုက်မှုအတွင်းနောက်ထပ် ICRC ဝန်ထမ်း2ဦးကိုလည်း IS တွေကဖမ်းသွားတယ်လို့ George Jan ပြည်နယ်ဆိုရောက်ဖွဲ့ပြောခွင့်ရ Reza Gafuri က VOA ကိုပြောပါတယ် ICRC ဝန်ထမ်းတွေဟာခရိုင်တွင်းကလက်သမားမိသားစုတွေစီကိုတရိစ္ဆာန်အစားအစာတွေတောပို့ရင်းသူတို့ရင်နှန်းကို IS တွေကခြုံခိုးတိုက်ခိုက်တာလို့ပြောပါတယ်ဒီဖြစ်ရပေါ်အထူးပဲထိတ်လန့်တုန်လှုပ်ရတယ်လို့ ICRC ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပြီး George Jan ခရိုင်မှာ ICRC ဝန်ထမ်း6ယောက်သေဆုံးပြီးတော့2ယောက်ပျောက်ဆုံးနေတယ်ဆိုတာအတည်ပြုထားပါတယ် အင်္ဂါနေ့ကကာဘူးမြို့တော်မှာဒေကန်ဘုံခွဲတက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့လည်း IS အဖွဲ့ကကြေညာထားပြီးဘုံခွဲသူဟာထာဂျစ်ဆိုသူဖြစ်တယ်လို့ပြောထားပါတယ်။ကာဘူးမြို့တော်ကအရိတိုက်ခိုက်မှုမှာလူ22ယောက်တဲ့မနေ့တည်ဆုံးပြီးအယောက်40ဒဏ်ရာရသွားပါတယ
်။ IS အစွန်းရောက်အဖွဲ့ကတင်ထားတဲ့ Elbat မြို့ပတ်ဝန်းကျင်ကမဟာဗျူဟာကျတဲ့တောင်ကုန်းတွေကိုတူရကီရဲ့ထောက်ကူမှုနဲ့ဆီးရီးယားသဘုံအဖွဲ့တွေကထိန်းချုပ်လိုက်ပြီလို့တူရကီစစ်ဘက်ကဒီကနေ့ပြောပါတယ်။တူရကီတပ်ဖွဲ့တွေနဲ့မဟာမိတ်ဆီးရီးယားသဘုံတွေကအင်ကာနေနှောင်းပိုင်းမှာစစ်စင်ရေးတစ်ခုကိုစတင်ပြီး Elbat မြို့ပြင်အနောက်ဘက်ကနယ်မြေတွေကိုသိမ်းပိုက်လိုက်တယ်လို့ဆီးရီးယားစစ်ပွဲအခြေအနေကိုစောင့်ကြည့်နေတဲ့ဗီတင်အခြေစိုက်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်အဲ့ဒီမျိုးဟာဆီးရီးယားမြောက်ပိုင်းမှာအဓိကကျတဲ့ဒေသတစ်ခုဖြစ်ပြီးအဖွဲ့ပေါင်းစုံပတ်သက်နေတဲ့ပြည်ပခါမှာအဓိကအာရုံစိုက်နေကြတဲ့ဒေသတစ်ခုအဖြစ်ပိုပြီးအရေးပါလာနေတာပါဆီးရီးယားတပ်ဖွဲ့တွေဟာအယ်ဘတ်မြို့တောင်ဘက်3.5ကီလိုမီတာအကွာလောက်ထိရောက်နေပြီလို့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တူရကီနဲ့သဘုံအဖွဲ့တွေကမြို့ရဲ့မြောက်ဘက်ကနေတက်လာနေကြပြီးဆီးရီးယားခတ်လက်နက်ကင်တပ်တွေကအရှိန်နဲ့အနောက်ကနေမြေတွေကိုထိန်းချုပ်ထားပါတယ်အဲ့ဒီအုပ်စုတွေအားလုံးဟာ IS အစွန်းရောက်တွေကို Elbat မြို့ကနေတိုက်ထုတ်ပစ်ဖို့လုပ်နေကြတာဖြစ်ပေမဲ့စစ်သွေးကြွတွေထွက်သွားပြီးတဲ့နောက်ပိုင်းဘာဖြစ်မယ်ဆိုတာကတော့အပြေမထွက်သေးတဲ့ကိစ္စရပ်တစ်ခုဖြစ်နေပါတယ်
။ရုရှားတိုက်ခိုက်ခေါင်းဆောင် Alexei Navalny အပေါ်အလွဲသုံးဆောင်မှုနဲ့စိုင်းငံ့ထောင်ဒဏ်၅နှစ်ကိုရုရှားတရားသူကြီးတူကချမှတ်လိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်အရနောက်နှစ်သမ္မတရွေးကောက်ပွဲမှာ Mr. Navalny ဝင်ပြိုင်ခွင့်ရတော့မှာမဟုတ်ပါဘူး။ Navalny ကတော့ပြစ်ဒဏ်ကိုအယူခံဝင်မယ်လို့ပြောသလိုသမရပူတင်ကသာနောက်သက်တမ်းအတွက်ယူကော့ဘွယ်ဝင်ဖို့ဆုံးဖြတ်ရင်တော့သူလဲဝင်ပြိုင်မှာပဲလို့ပြောထားပါတယ်။ဒီစီရင်ချက်ကြောင့်နောက်နှစ်သမရယူကော့ဘွယ်မှာမစ္စတာနေဗန်ကြီးဝင်ရောက်ရှင်ပြိုင်ဖို့ရာတတ်မှတ်အရေးချင်းနဲ့ကိုက်ညီတော့မှာမဟုတ်ဘူးဆိုတာကိုသူရဲ့ရှင်းတွေကိုကိုကာဘီ Interfax သတင်းဌာနကပြောပါတယ်။ရုရှားနိုင်ငံပိုင်ကော်ပိုရေးရှင်းကြီးတွေမှာလီလန်မှုတွေကိုဖွင့်ချပြောဆိုတာကြောင့်မစ္စတာနေဗန်ကြီးကိုအရင်ဆုံးလူသိများလာတာပါ။မစ္စတာပူတင်သမရအဖြစ်ပြန်ယူခဲ့ချိန်2017နဲ့2012ခုနှစ်တွေကဆန္ဒပြပွဲတွေမှာသူဟာခေါင်းဆောင်တူဦးဖြစ်ပါတယ်။တရားစီရင်မှုကနေဘယ်လိုဆုံးဖြတ်ချက်မျိုးထွက်လာပါစေနိုင်ငံရေးမှာဆက်ပြီးပါဝင်သွားမယ်လို့မစ္စတာနေဗန်ကြီးကစောပိုင်းမှာပြောထားပါတယ်။ပြီးခဲ့တဲ့နှစ်မှာဗီယက်နမ်နိုင်ငံကိုဝင်တဲ့ကမ္ဘာလှည့်ခီးတဲ့တွေတဲ့တရုတ်နိုင်ငံကအများဆုံးဖြစ်တာကြောင့်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာညှင်းပွားတာတပိုင်းနဲ့ချီပြီးမယုံကြည်ကြတာတွေကြောင့်ထိခိုက်နေတဲ့နှစ်နိုင်ငံဆက်ဆံရေးပြန်ကောင်းလာစေနိုင်တဲ့အချက်တစ်ခုဖြစ်နေပါတယ်။ဇန်နဝါရီလမှာဗီယက်နမ်ကိုသွားတဲ့တရုတ်ခီးသွားအရေအတွက်ဟာ2,000,000တိရှိတာကြောင့်တလအတွင်းတခြားနိုင်ငံတွေကဝင်တဲ့ခီးသွားအရေအတွက်ရဲ့၄ဘုံတပုံလောက်ရှိပါတယ်။ရုပ်ကြီးသွားအရေးအတွက်ဟာ2016ခုနှစ်ဇန်နဝါရီလကတည်းကစရင်68ရာခိုင်နှုန်းတိုးလာတယ်လို့ဗီယက်နမ်အစိုးရထုတ်ပြန်တဲ့ကိန်းဂဏန်းတွေကိုကိုးကားပြီးနိုင်ငံပိုင်သတင်းမီဒီယာတွေမှာဖော်ပြပါရယ်ခင်ဗျာ
။ကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာဘင်္ဂလားဒေ့ရှ်ငါးဖက်လီကိုမြန်မာရီတပ်ဘက်ကချင်းချောက်ပစ်ခတ်ခဲ့တဲ့အကြောင်းတင်ဆက်ပေးပါမယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြန်မာရီပိုင်တဲ့အတွင်းဝင်ရောက်ငါးဖမ်းကြတဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလှေတွေကိုမြန်မာရီတပ်ဖက်ကချင်းချောက်ပစ်ခတ်ခဲ့လို့ထိခိုက်သေးဆုံးမှုတွေရှိခဲ့တယ်လို့သိရပါဗျ။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာဘက်ကဘင်္ဂလားဒေ့ရှ်ဘက်ကိုကွန်ဂရက်ဆာပေးပို့ထားပြီးတော့ဖြစ်စဉ်အသေးစိတ်ကိုတော့ဆက်လက်စုံစမ်းဆဲဖြစ်တယ်လို့မြန်မာအာဏာပိုင်တွေကထုတ်ပြန်လိုက်ပါဗျ။ဒီအကြောင်းကိုရှားဖောင်ကစုံစမ်းမေးမြန်းထားပါဗျ။
ပြီးခဲ့တဲ့တနင်္လာနေ့ညပိုင်းကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နတ်မြစ်အတွင်းဝင်ရောက်ငါးခုဖမ်းခဲ့တဲ့ဘင်္ဂလားဒေ့ရှ်ငါးဖမ်းလှေတွေကိုမြန်မာရေတပ်က6လမ်းပစ်ခတ်ရမှာဘင်္ဂလားဒေ့ရှ်ငါးဖမ်းသမားတို့တေဆုံးပြီးနှုတ်ဦးဒဏ်ရာရတယ်လို့ဘင်္ဂလားဒေ့ရှ်နေသားဆောင်တပ်ကအကြောင်းကြားလာတယ်လို့မြန်မာဘက်ကထုတ်ပြန်ပါတယ်မြန်မာရေတပ်ဘက်ကနတ်မြစ်အတွင်းကင်းလှည့်နေချိန်မှာပဲမောင်တော်မြို့နယ်ထက်ကကရင်ချောင်းနဲ့ညောင်ချောင်းအကြားမှာဘင်္ဂလားဒေ့ရှ်ငါးဖမ်းလေ၈ဆင်းခန့်တွေ့ရှိပြီး၅ဆင်းဟာမြန်မာရေပိုင်နဲ့ထဲဝင်ရောက်ငါးဖမ်းနေတာမို့ရေတပ်က၆လမ်းပစ်ခတ်ခဲ့တာလို့မြန်မာဘက်ကပြောပါရယ်ဒီ၅ဆင်းကိုစစ်ဆေးဖို့သွားစဉ်မှာငါးဖမ်းလေတွေဘက်ကနေ NDA ပြုမဲ့ဟန်မျိုးရတာမို့၆လမ်းပစ်ခတ်ရတာလို့ဆိုပါရယ်ဖြစ်စဉ်နဲ့ပတ်သက်လို့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အထူးလုံခြုံရေးရေမူကြီးတက်နိုင်က VOA ကိုအခုလိုရှင်းပြပါရယ်
ဟုတ်ကဲ့ခင်ဗျာအပြီးခဲ့တဲ့တရက်မြက်ကဒီကျွန်တော်တို့ဒီနတ်မြက်ထဲမှာပေါ့နော်နတ်မြက်ထဲမှာအဲဒီငါတိပြက်ကအဲဒီဟိုတက်ဒီငါဖမ်းဒီ56ဒီ9စီလောက်ပေါ့ကျွန်တော်တို့ဒီဘက်ရေပိုင်နတ်ထဲမှာသူတို့ဟိုငါဖမ်းတယ်ငါဖမ်းတဲ့အဲအတွက်ကြောင့်မလို့ကျွန်တော်တို့ကနေပြီးတော့ဟိုတက်တားတာပေါ့ထိန်းတာပေါ့အမှန်မှန်သူတို့လာပေါ့ဗျာဟိုစီစစ်မလို့ပေါ့နော်ကျွန်တော်တို့ကအဲ့ဒါလေးစီစစ်ဖို့ဆိုပြီးတော့လမ်းခေါ်တယ်ခေါ်တဲ့ခါကျတော့သူတို့ကမလာတဲ့အချိန်ကိုကျွန်တော်တို့တပ်ဖွဲ့ဝင်တွေကိုရန်မူမဲ့ပုံစံမျိုးလုပ်တဲ့အတွက်ကြောင့်မလို့၆လမ်းပြစ်ခတ်လိုက်တာတော့ရှိတယ်သူတို့ဒီအတန်ရရပါညာတွေတော့ကျွန်တော်တို့မသိဘူးကျွန်တော်တို့ဒီအရာဒီပိုင်းနဲ့တည်းကိုသူတို့လာပြီးတော့ဟိုကျူးကျော်ပြီးတော့ဒါငါးလာဖမ်းတဲ့အတွက်ကြောင့်မလို့သူတို့ကိုခုံစီစစ်ဖို့အတွက်ကိုဒါကျွန်တော်တို့ဒီဘက်မှာဒီနတ်မြေအေးလုံညွေးတာဝန်ကြတဲ့ရေတဲ့ကင်းလက်ရင်ရနေပြီးတော့လှမ်းခေါ်တယ်ခေါ်တဲ့အတွက်ကြောင့်မလို့သူတို့မ မလာဘူးမလာရတဲ့အပြင်ကိုကျွန်တော်တို့ဒီကင်းလဲတဲ့ဘက်ကိုရံမူတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်တို့၆လမ်းပစ်ခတ်တယ်အဲ့လောက်ထိတော့သိရတယ်အဲ့တရင်ကိုကျွန်တော်တို့အထက်ဌာနကိုတင်ပြထားတယ်ပြီးရင်ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့ကန့်ကွက်စာပို့ထားတယ်ဘင်္ဂလားဒေ့ရှ် PGB ဘက်ကိုလည်း
သူတို့ဘက်ကပေးပို့ထားတဲ့ကန့်ကွက်စာနဲ့ပတ်သက်လို့အခုအချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကထုတ်ပြန်ချက်တစ်စုံတရာရှိမရှိမသိရသေးဘူးလို့လည်းရေမူကြည်တနိုင်ကပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ငါဖမ်းလေတွေဟာအရင်တုန်းကလည်းမြန်မာရေပိုင်တဲ့ထက်ကိုဝင်ရောက်ငါဖမ်းတာတွေရှိတဲ့အတွက်ခေါ်ယူစစ်ဆေးတာတွေလုပ်ခဲ့ရတာမျိုးတွေရှိတယ်လို့ရေမူကြည်တနိုင်ကပြောပါတယ်
။အဲ့ဒါမျိုးကတော့ရှိတာပေါ့။ရှိလို့လည်းကျွန်တော်တို့ကဒီကျောင်းပေါ့ဝါဒီမှာကင်းလို့ပြီးလို့ရှိရင်ရေရင်လှည့်ကင်းလို့ပါလို့ရှိတာပေါ့နော်။သူရေပိုင်ထဲမှာဖမ်းတာပြဿနာမရှိဘူးကျွန်တော်တို့ဒီဘက်ရေပိုင်ထဲမျိုးရောက်နေတဲ့ခံပြကြတော့ကျွန်တော်တို့စီစဲရတာမျိုးရှိတာပေါ့နော
်ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကတော့မြန်မာရေတပ်ကဘင်္ဂလားဒေ့ရှ်ရေပိုင်နဲ့တည်းဝင်ရောက်ပစ်ခတ်ခဲ့တာဖြစ်ပြီးပစ်ခတ်မှုကြောင့်အသက်26နှစ်အရွယ်ငါဖမ်းသမားနူရိုအမင်တည်ဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ရေတပ်ဖွဲ့ဘက်ကပြောတဲ့အကြောင်း Reuters သတင်းဌာနမှဖော်ပြထားပါတယ်မြန်မာဘက်ကတော့ဖြစ်စဉ်အပေါ်မှာအသေးစိတ်စုံစမ်းနေတယ်လို့ဆိုပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာနယ်စပ်မြင်အငင်းပွားမှုတချို့ရှိတယ်လို့ရခိုင်ပြည်နယ်အတွင်းမွတ်စလင်ဒုက္ခသည်များအရေးနဲ့ပတ်သက်လို့လည်းနှစ်ဖက်အငင်းပွားမှုတွေရှိပါတယ်လက်တလောအပြင်တော့မောင်တော်ဒေသလူနည်းစုမွတ်စလင်အရေးကိစ္စနဲ့ပတ်သက်လို့နယ်စပ်မှာလုံခြုံရေးအထူးတင်းကျပ်ထားတဲ့အခြေအနေမှာလည်းရှိနေတာပါရှင်
ရှာဖောင်တက်ဆက်ထားတာပါအခုတစ်ခါမှာတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာဖမ်းခေရသူတွေထဲမှာမြန်မာမျိုးသမီးတွေလည်းပါဝင်တဲ့တင်ကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့ကအနေခံတစ်ခုကိုရဲတွေကဝင်းအောင်ဖမ်းဆီးရမှာအသက်မပြည့်သေးသူတွေပါဝင်တဲ့မြန်မာနိုင်ငံသားအမျိုးသမီး18ဦးအပါအဝင်ထိုင်းနဲ့လာအိုစုစုပေါင်းအမျိုးသမီး30ကျော်ကိုဖမ်းဆီးခဲ့ရပါတယ်ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားအများစုထဲမှာထိုင်းမြောက်ပိုင်းချင်းမိုင်ချွရိုင်ဘက်ကနေဝင်ရောက်လာတဲ့ရှန်တိုင်းရင်သူတွေအများစုဖြစ်နေပါတယ်အပြည့်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းတင်ဒောက်မအေးမာကတင်ပေးထားပါရဲ့ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့လူစီကားတဲ့လမ်းမကြီးတစ်ခုရဲ့လေးတက်တိုက်ကုန်တက်ကြီးတစ်ခုမှာဖွင့်ထားတဲ့နာမည်ကြီးအနှိမ့်ခမ်းတစ်ခုကိုဖေဖော်ဝါရီလ9ရက်နေ့ညကရဲရနာပိုင်တွေကဝင်ရောက်စီးနှင်းဖမ်းဆီးမှုတွေလုပ်ခဲ့တာပါဒီဖြစ်ရပ်နဲ့ပတ်သက်လို့ဘန်ကောက်မြို့ကအလို့သမားရေးလှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကမြန်မာအမျိုးသမီးတွေဖမ်းဆီးခံခဲ့ရပုံကိုအခုလိုပြောပြပါတယ်
။တဲ့ညကဘန်ကောက်ဝက်ခွန်လမ်းမကြီးမှာဖွင့်လာတဲ့အဲ့ဒီနေရာမှာခြံကျေကြီးပါပဲ။အဲ့ဒီခြံလေးမှာနေပြီးတော့ည7နာရီလောက်ကအဲ့ဒီခြံအထူးအဖွဲ့တွေဝင်ရောက်ပြီးတော့ဒီပြည်သူ့လုံလောက်လောက်တဲ့နေရာတစ်ခုကိုဝင်ပြီးတော့ပြီးရတယ်။ဆရာအဲ့ဒီမှာတိမ်မကောင်းဆရာကဟိုမြန်မာအမျိုးသမီးကြီးတွေလည်းတော်တော်များများကိုပါတယ်။အရေးတဲ့အတိအကျပြောမယ်ဆိုတော့ရှင်မြန်မာက70ရောက်ထိုင်းနိုင်ငံသူက73ရောက်လာအိုက6ရောက်ကိုစုစုပေါင်းဆိုလို့ရှင်30ကျော်ပေါ့တော့ပါတယ်ဆောက်ကလေး2ရောက်လောက်တော့ပါတယ
်ဒီလိုအနှိမ့်ခမ်းနေမှာလာရောက်လှုပ်လှုပ်ကင်နေကြသူအများအပြားဟာမြန်မာနိုင်ငံသားအမျိုးသမီးတွေများကြတယ်လို့ဆိုပါတယ်သူတို့တွေနဲ့ပတ်သက်လို့လူကုန်ကူးခံရသူတွေရှိရင်ကယ်ဆယ်ရတာတွေလည်းရှိခဲ့ကြောင်းပြောပြပါတယ်
ထိုင်းမှာကတော့ဒီလိုဟာကတော့ထိုင်းနိုင်ငံနေရာအမြောက်အများပါလေးရှိတယ်ဒီဘန်ကောက်သမုဒ္ဒရာခေါင်းအုံးတွေအုံးရိုင်တွေမှာမြန်မာဒီအမျိုးသမီးတွေနေကြကမြန်မာမျိုးသမီးတွေတော်တော်များများလုံနေတာတွေကျွန်တော်တို့နေရာထိုင်ခင်းတွေကိုလည်းသိတယ်ဟိုလူရေအတွက်ဘယ်ယုံမှာဘလောက်ဆိုတယ်ကအစားကျွန်တော်တို့ကဟိုမှတ်တက်ဖက်ရပြင်ထားတာရှိတယ်အများကဖမ်းတဲ့အလို့ယုံကြတော့လိုင်းရှင်းတက်တက်ကုန်သွားတဲ့အဲသူတို့ဝင်ပြီးတော့တရားမဝင်တဲ့အလို့သဘောမျိုးဖြစ်တာပေါ့နော်ဥပမာကျွန်တော်တို့အပါဝင်အစိုးရဒီလူကုန်ကူးမှုတာစီနေနေဒီဖွဲ့တော်ကိုလူကုန်ကူးခံရပါတယ်ဆိုအကူကြီးမတောင်းသေးရကလာပါလုံးကတော့ဒီလောက်ကတော့လေပတ်နေသေးပါပဲ
ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားအများစုဟာထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ချင်းရိုင်ဘက်ကနေဝင်ရောက်လာတဲ့ကျန်တိုင်းရင်သူအများစုတွေဖြစ်နေကြပါတယ်။ငယ်ရွယ်နှုတ်ပြိုပြီးအသက်20ဝန်းကျင်တွေများကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံက10ကျော်တက်လူငယ်အများစုဟာစီးပွားရေးအခက်အခဲတွေကြောင့်အလုပ်ကင်ရှာဖွေဖို့လာကြရင်းနဲ့ထိုင်းနိုင်ငံကအနှိမ့်ခမ်းနေပြည်ထောင်စုလုပ်ငန်းတွေမှာရောင်းစားခံရမှုတွေကိုလည်းကြုံနေကြရတာပါ။ဒီလိုအလုပ်တွေကိုအတင်းကျပ်ဖြေခိုင်းခံရမယ်ဆိုရင်အကူအညီတောင်းခံနိုင်တယ်လို့လည်းရှမ်းမျိုးသမီးဖွဲ့မှာ10နှစ်ကျော်ကြာအလုပ်လုပ်ကံခဲ့သူနန်းကင်ခန်းကအခုလိုပြောပါတယ်
။အခုတော့ဒီကနိုင်ငံရိုးရနိုင်ငံတွေကိုရောက်လာတဲ့မြန်မာပြည်သူပြည်သားတွေရှမ်းလူမျိုးတွေမြန်မာလူမျိုးတွေအားလုံးပေါ့ဒုက္ခရောက်လာတဲ့လူတွေဆိုလို့ရှိရင်ဌာနမပါဘဲနဲ့ရောင်းစားခံတာတို့ဌာနမပါဘဲနဲ့အလုပ်လုပ်ခံတာတို့ဖြစ်လို့ရှိရင်ဆက်ကြဖို့ အဖွဲ့ရှိတယ်ရှိတယ်ဆိုတော့အတိပေးချင်ပါတယ်ဟိုအဲ့ဒီဝတ်မောင်မှာဘန်ကောက်ဝတ်မောင်မှာဆိုတော့မူလနိတိဖတ်ထမ်းဆောင်ဆိုတဲ့မူလအဲ့ဒီမှာအဖွဲ့ရှိတစ်ခုရှိတယ်အဲ့ဒီမှာဆက်တယ်လို့လည်းရတယ်ဒီစိမဲမှာဆိုရင်လည်းသမခုံထိုင်းတို့ဟိုရှမ်းရေးမှုတင်းတို့အိစာတီဝဲအဖွဲ့တို့မြတ်အဖွဲ့တို့ဆိုအဲ့ဒီရဲ့ပြင်ရှမ်းသတိရရလှူရှားဆောင်ရေးဒီအတင်းကလည်းရှိတယ်ဆိုတော့အဲ့ဒီမှာဆက်တယ်လားလို့ရတဲ့အကြောင်းကိုအလုံးဗမာပြည်ပြည်သူပြည်သားမှသိရှိလိုပါတယ
်အခုဆိုရင်အမျိုးသမီးပြည်ထစာတွေအပြင်လူငယ်အမျိုးသားပြည်ထစာတွေကိုလည်းလွန်ခဲ့တဲ့9နှစ်လောက်ကစပြီးအများအပြားတွေ့လာရတာပါများသောအားဖြင့်နိုင်ငံသားတွေလာရောက်လည်ပတ်မှုများတဲ့ဘန်ကောက်နဲ့ချင်းမိုင်လိုမြို့ကြီးတွေမှာမြန်မာနိုင်ငံသားအမျိုးသားလူငယ်ပြည်ထစာတွေကိုလည်းတွေ့နေရပါတယ်ရှင
်မင်းမသတင်းပေးပို့ထားတာပါ VOA ကိုစာရေးသားပေးပို့ခြင်းနဲ့ဝေဖန်အချက်ပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခုတစ်ခါမှာတော့ NVC လို့ခေါ်တဲ့နိုင်ငံသားစီစစ်ခံရမဲ့သူတွေရဲ့တည်တည်ခံကပ်ပြားစီစစ်ထုတ်ပေးရေးဥဆောင်အဖွဲ့ကိုဒီကနေ့မှဖွဲ့စည်းလိုက်တဲ့အကြောင်းကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်အတွင်းနိုင်ငံသားစီစစ်ခံရမဲ့သူရဲ့တတိကံကပြ NVC စီစစ်ထုတ်ပေးရေးဦးဆောင်အဖွဲ့တရက်ကိုနိုင်ငံတော်သမရလက်မှတ်နဲ့ဒီကနေ့စတင်ဖွဲ့စည်းလိုက်ပါတယ်။ဆောင်ရွက်နေတဲ့ NVC ကထုတ်ပေးရေးလုပ်ငန်းတွေကိုအချိန်မြင့်စေဖို့ဆောင်ရွက်ချက်တစ်ခုဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်ကျိုင်က VOA ကိုပြောပြပါတယ်။ NVC ကထုတ်ပေးရမှာလက်ရှိကြုံရတဲ့အခက်အခဲတွေ၊စိန်ခေါ်ချက်တွေကိုရှားဖောင်ကဦးမြင့်ကျိုင်ကိုစုံစမ်းမေးမြန်းရမှာသူကအခုလိုစပြောပါတယ
်။အရင်တော့ဖွက်ကဆိုတာထုတ်ပေးခဲ့သေးတယ်ဖွက်ကဆိုထုတ်ပေးခဲ့ပြီးတော့ကျန်တာအဲ့ဖွက်ကကနေပြီးတော့ကျွန်တော်တို့တချို့လဲနိုင်ငံသားစစ်စစ်ခံပြီးတော့နိုင်ငံသားတွေလည်းဖြစ်သွားကြတယ်အဲ့တချို့လဲစစ်စစ်ခံဖို့ဟိုမပြီးသေးတဲ့လူတွေကအဲ့ဖွက်ကတွေဖြတ်သိမ်းလိုက်တော့ပြန်အပ်ထားတာလဲ3,000-9,000ကျော်ရှိတာပေါ့အဲ့3,000-9,000ကျော်ရှိတယ်ဆိုတော့အခုအဲ့ဒီမှာဒီပြန်ပြီးတော့ဒီနိုင်ငံသားစစ်စစ်ခံမြို့ဒီတက်တေကန်ကပ်ပြား National Verification ကပ်ပြားထုတ်ပေးတဲ့အခါမှာအခုချိန်ထိက6,200နဲ့2ဦးလောက်ပဲကျွန်တော်တို့ကထုတ်ပေးရသေးတယ်တော်တော့ထုတ်ပြရမယ်လုပ်ငန်းပမာဏနဲ့ပြီးပြီးမှုကနည်းပါးနေတဲ့အနေအထားရှိတယ်အဲ့တော့အဲ့အရာနဲ့ပတ်သက်ပြီးတော့ဒီ National Verification ကတ်ကမဖြစ်မနေဒါကျွန်တော်တို့ဒီဟာကတ်ပြားတူးတူးမှမရှိတဲ့လူတွေအတွက်ကိုအဓိကတော့လေဇက်ဒေတာတွေမှာပေါ့နော်အဲ့မဖြစ်မနေကန်ရမယ်ကတ်တွေဖြစ်တယ်ဒါမှပဲသူတို့ကဒီနောက်ထပ်ခိုးဝင်လာတဲ့လူတွေလားဒါမြန်မာနိုင်ငံထဲမှာအရင်ကနေထိုင်နေပြီးသားကျွန်တော်တို့လူတွေလားဆိုတော့ကျွန်တော်တို့ခွဲခြားနိုင်မှာဖြစ်တဲ့အတွက်ကိုဒါမှဖြစ်မနေထုတ်ပြတာပါဒီကတ်ကြီးရှိခြင်းအပြင်သူတို့ကနောက်တစ်ဆင့်ဒီနိုင်ငံသားစစ်စစ်ခံပြီးတော့နိုင်ငံသားအဖြစ်ကိုသူပြက်လန်းနိုင်မှာဖြစ်ပါလေ
ဟုတ်ကဲ့ပါခုနပြောတာကဒီ NBC ကရှောက်ထားတဲ့လူတိန်းကနန်းရှိရကနေဟိုအခုထုတ်ပေးနိုင်တဲ့စင်ကားကြတော့6,000တော်တော်လောက်ပဲရှိတဲ့ခါကြတော့ဒီကတ်ကိုထုတ်ပေးရတဲ့အပေါ်မှာဘလို့အခက်အခဲမျိုးတွေရှိလဲပြီးတော့စိန်ခေါ်မှုတွေကပါတယ်လဲရှင်
ပြပပြောကားတွေလည်းပါတယ်ဗျာတချို့တော့ပြပပြောကားအဲ့မှာတချို့နိုင်ငံတွေတချို့အဖွဲ့အစည်းတွေကနေပြီးတော့ဒီ National Verification ကကင်လဲလို့ရှိရင်ဒါဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ဖို့တကူလို့ဒါမှတ်တမ်းတင်နေနေထုတ်ပြီးလဲကတ်ဖြစ်တယ်ဗျာဆိုပြီးမမှန်မကန်သတင်းဖြန့်နေကြပြီးရှိတယ်ဗျာအဲ့တော့အဲ့ဒီဘက်ကလည်းဒီရခိုင်ပြည်နယ်မှာလည်းဒီတချို့မူဆလင်တိုင်းဝိုင်းတွေကကျွန်တော်တို့ပြည်ညာရေးအခြေခံတချို့နည်းပါးတာဖြစ်တဲ့အတွက်ကိုဒီပြပအဖွဲ့အစည်းတွေကနေပြီးတော့ဒီတွဲထုတ်လုံဆောင်မှုတွေကိုယုံကြည်ပြီးတော့တချို့လဲကြောက်လန့်ပြီးတော့ဒီကတ်ကင်လဲလို့ရှိရင်သူတို့ပြန်များနှင်ထုတ်ခိုင်းရပါမလားဆိုပြီးတော့ကြောက်ရွံ့စိတ်နဲ့မထုတ်ခွင့်နဲ့ဒါသူတို့ညင်းပယ်နေကြတဲ့အဖွဲ့ကြီးတွေရှိတယ်ဗျတချို့ကျတော့လဲအဲ့ဟိုအစွန်းရောက်ဖွဲ့တွေကနေပြီးတော့ဒီကတ်ကိုမကန်ရဘူးတော့မထုတ်အောင်ဆိုချင်းချောက်နေကြလို့ဒီ6,000ကျော်လာထုတ်တယ်ဆိုတာတော့မှသူတို့ကအဲ့ရုံးတွေလောက်ကရုံးတွေကိုခိုးချောက်ခိုးဝဲနဲ့ပုံချော့ကွယ်ရှုံးနဲ့ဒူးဒီတိတ်တဲ့အချိန်လူရှင်းတဲ့အချိန်ကြမှာသူ့မိသားစုလိုက်မိသားစုလိုက်လာထုတ်နေရတဲ့နေသားရှိတယ
်ဟုတ်ကဲ့ဆိုတော့အခုဒီဦးဆောင်ဖွဲ့အနေနဲ့ပေါ့နော်လုပ်ငန်းကိုဘယ်တော့စတင်ဟိုလှုပ်ဆောင်ဖို့ရှိလဲရှင
်ဒီ National Verification ကတ်ကတော့တောက်လျှောက်ထုတ်ပေးနေတာဖြစ်တဲ့အတွက်ဦးဆောင်ဖွဲ့ကအခုအချိန်နည်းနည်းရနေပြီဖြစ်တဲ့ဒီကတ်ထုတ်ပေးမှုကိုသူတို့ဆက်ထက်ဆောင်ရွက်တော့မှာဖြစ်ပါတယ်ဗျဘယ်တော့စမယ်ဆိုတော့မဟုတ်အခုဆက်လက်လှုပ်ဆောင်နေနေရမှာပို့ပြီးအင်ဂျင်အားဖြင့်နဲ့ဒါဌာနအသီးသီးမှာပါတဲ့အကြီးအကဲတွေကနေပြီးတော့ကြက်မှတ်ပြီးဆောင်ရွက်တော့မှာပဲဘယ်တော့ဆောင်တော့တခါတည်းကိုဖတ်ပြီးတော့လေလက်ရှိလုပ်ငန်းဆောင်မှုပေါ်မှာဆက်လက်ပြီးတော့ဖြည်းဖြည်းလေးနဲ့ကျန်းမာဆောင်ရွက်တော့မှာဖြစ်ပါတယ်ဗ
ျအခုဒီကရရှိပြီးနောက်ပိုင်းမှာဘယ်နှစ်နှစ်ဒါမှမဟုတ်ဘယ်တော့နိုင်ငံသားဟိုရှောက်ခွင့်ရမလဲပေါ့နော်ဒီကရပြီးနောက်ပိုင်း
ကတ်ကို MC ကတ်ကိုရပြီးတာနဲ့နိုင်ငံသားဆောက်လို့ရပြီဗျအဲနိုင်ငံသားဆောက်ရှောက်လို့ရပြီဆိုတော့အဲ့နိုင်ငံသားဆောက်တဲ့အခါမှာကျွန်တော်တို့က82ခုနှစ်နိုင်ငံသားဥပဒေရစစ်စစ်တယ်ဗျကျွန်တော်ဒီ MC ကတ်ကင်ပြီးတာနဲ့သူတို့ကဒီ82ခုနှစ်နိုင်ငံသားဥပဒေရရှောက်နိုင်တဲ့အခွင့်အရေးကိုရသွားပါပြီဗျ
အော်နောက်တစ်ခုကပေါ့နော်များသောအားဖြင့်ကတော့ဒီကတ်ကိုဟိုအခုလောလောဆယ်မှာတော့ကျမတို့သိထားတဲ့လောက်ကရခိုင်ပြည်နယ်ဘက်မှာပဲထုတ်ပေးတာရှိတာပေါ့နော်ဆိုတော့ဒီကတ်ကိုရှောက်တဲ့လူအများစုက ဒီရခိုင်ပြည်နယ်မှာရှိတဲ့ဟိုမွတ်စလင်လူမှုအတိုင်းဝိုင်းပဲလားဒါမှမဟုတ်ဥပမာမြန်မာပြည်မှာရှိနေတဲ့တရုတ်လူမျိုးဆိုပါစို့သူတို့တွေရောအဲ့လိုမျိုးတခြားလူမျိုးတွေအနေနဲ့ရှောက်တာရောရှိလားရှင
်။အော်ရှိတယ်ဗျ။အဲ့ဒီညာတွေကဒီကပ်ပြားထုတ်တဲ့လူက3000နဲ့3000ကျော်ဖြစ်သွားပြီတနင်္ဂနွေမှာထုတ်ပေးထားတာအဲ့တော့ရှမ်းပြည်နယ်ဘက်မှာလည်းထုတ်ပေးတယ်ကချင်ပြည်နယ်မှာလည်းထုတ်ပေးတယ်ကရင်ပြည်နယ်မှာလည်းထုတ်ပေးတယ်အဲ့ဒီလိုနေရာဒေသအားလုံးမှာကျွန်တော်တို့ထုတ်ပေးနေတာဗျထုတ်ပေးပြီးတော့မှသူတို့ကိုပြန်လဲပြီးတော့နိုင်ငံသားစစ်ဆေးရေးလုပ်ငန်းလုပ်ပြီးတော့မှနိုင်ငံသားကပြန်ပေးတာဖြစ်ပါတယ
်ဟုတ်ကဲ့
တနင်္ဂနွေနေ့ထားနေဆိုလို့ရှိရင်အခုဒီနိုင်ငံသား NVC စကတ်တိုက်ထားတဲ့လူက3000ကျော်ရှိပါတယ်ဗျ
NVC ကထုတ်ပေးရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအမြင့်တန်းတွင်းဝန်ဦးမြင့်ကျန်ကိုရှားဖောင်ကဆက်သွယ်မေးမြန်းထားတာပါ။အခုတစ်ခါမှာတော့အမေရိကန်ပြည်ထောင်စုကဆီလီကွန်ဗဲလီအကြောင်းကိုတင်ဆက်ပေးပါမယ်။1800ခုနှစ်တွေတုန်းကရွှေအကြီးကျယ်တူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့နည်းပညာကုမ္ပဏီတစ်တွေစတင်ရနေတာဖြစ်နေပါဗျ။အာရှတိုင်းမှာဆိုရင်လည်းအဆင့်မြင့်နည်းပညာသုံးပစ္စည်းတစ်တွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗဲလီရဲမှာလည်းကမ္ဘာတစ်လွှားကပညာရှင်တွေလာရောက်ထိစိုက်ပြီးတော့နည်းပညာလုပ်ငန်းတစ်တွေစတင်ရရဖြစ်လာပါဗျ။မတူခြားတဲ့ဒေသတွေမှာလုပ်ငန်းတစ်တွေဘယ်လိုစတင်တယ်လဲဆိုတာကို VOA သတင်းတောက် Elizabeth Lee ကတင်ဆက်ထားပါဗျ။ကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်။
ကယုံနဲ့ထိုင်ဝမ်မှာနည်းပညာလုပ်ငန်းတွေစတင်ခဲ့တဲ့ ATO ဟာဆီလီကွန်ဗဲလီမှာလာပြီး VR လုပ်ငန်းတစ်ခုကိုစတင်အကောင့်တဲ့ပေါ်နေပါတယ်ဆီလီကွန်ဗဲလီမှာထက်အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ O ကပြောပါတယ
် A lot harder to get investors and there are a lot more real in terms of you know hey you have to generate a business model
ဝေဂျေးဆိုင်ထိုးရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုရည်တည်နိုင်ဖို့လုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ
။ဒါပေမဲ့ဆီလီကွန်ဗဲလီမှာယင်းဒီမျိုးနံမှုငွေကြေးရှင်တွေကပိုနှင်းတက်ကြတယ်လို့အိုးကပြောပါတယ်
။ You know you have a great idea. Great. Go and push it out.
ဒီစီမှာအကြံဉာဏ်ကောင်းရှိရင်လှုပ်တာလှုပ်လိုက်ပါ။ပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
။ယင်းဒီမျိုးနံသူ Track Land ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါ။စွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ
်။ Asia has too much of put too much weight on
အာရှမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့အပေါ်မှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခင်ဗျားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခင်ဗျားရဲ့ကြောက်ရွံ့မှုလို့မြင်ကြပါတယ်အဲ့ဒီထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ဆီလီကွန်ဗဲလီမှာဆိုရင်တော့မအောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းဒီမြုပ်နှံသူတွေကအဆိုးမမြင်ကြပါဘူးမအောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေကနေသင်ယူနိုင်လာကြောက်မှာဒါပေမဲ့လည်းမအောင်မြင်တဲ့ဒဏ်ကိုခံရတဲ့သူတွေလည်းရှိပါတယ်လို့စွန်ဦးတီထွန်းလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ်
There's been a lot of people go into depression people who potentially commit suicide
စိတ်ဓာတ်ကျသူတွေတက်တည်ဖို့ကြံစည်သူတွေလည်းရှိပါတယ်ကိုပိုင်းကုမ္ပဏီတစ်ခုကိုစားတဲ့ခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်ကိုစန္နာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မန်ရှိကြတယ်လေ
စုံဦးတီထွင်လုပ်ငန်းရှင်များပြားဟာ Google လို Facebook လို့ကုမ္ပဏီမျိုးတည်ထောင်နိုင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်အများစုမှာနည်းပညာနဲ့ပတ်သက်တဲ့အတွေ့အကြုံကြွယ်ဝကြပေမဲ့ဘလို့အောင်မြင်အောင်လုပ်ဆောင်မလဲဆိုတဲ့အပိုင်းမှာအားနည်းချက်ရှိတယ်လို့ယင်းဒီမြုပ်နှံသူ Truck လွန်ကပြောပါတယ
် It's your ability to recruit top talent your ability to get top talent to work together well
အင်တန်တော်တဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ်
။ဤပညာပိုင်းဆိုင်ရာကြွမ်းကျင်သူတွေကိုအမေရိကန်ပြည်ထောင်စုမှနေမှာဟုတ်ပဲနိုင်ငံရဲ့ခြားမှာလည်းဆီလီကွန်ဗဲလီကယင်းနှမြုပ်နှံသူတွေကရှာဖွေနေတာပါ။အဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ
်။ They come to the States and they invest a lot around this area.
အမေရိကမှာလာအလုပ်လုပ်ပြီးတဲ့နောက်တရုတ်ကိုလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထွင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်။
အခုခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာနေတာမဟုတ်ပဲအရှိတောင်အာရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ
ကိုအောင်တင်ဆက်သွားတာပါတော်တာရှင်များရှင် VOA ကနေခုလိုထုတ်လွှင့်နေတဲ့Radio season နဲ့ပါဝင်ရုပ်မြင်သံကြား season တွေကို VOA ရဲ့ internet ဆာမင်နာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာညချမ်းမှာသောတာရှင်များရှင်2019ခုနှစ် February လ10ရက်ဗိုဒူနီညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးည10နာရီထိလိုင်းတူမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့ February လကုန်မှာကျင်းပမယ်ဆိုတဲ့27ရာစုပင်လုံဒုတိယညလာကနေတိုင်းရင်းသားပြဿနာဖြေလည်ရေးနဲ့ပတ်သက်ပြီးတော့
တော်အောင်ဆန်းစုကြည်အားများသမိတ်ပြီးတော့အရှိမကြီးနောက်မကြီးပြန်လုံနေတာလားလို့ကျွန်တော်ကထင်အောင်ထင်မှားတော့ဖြစ်ပြီ
။တိုင်းရင်းရသုံးသက်သူပင်တိုင်ဆောင်မရှင်တို့ဦးဖြစ်တဲ့ဆိုင်းဝမ်ဆိုင်းအခုလိုဆွေးနွေးသွားတာကိုဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်မှာပြည်စုံနားဆင်ကြားဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြားမှာပါ။အခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့ MU FM Radio ကိုရခိုင်ဒေသခံတွေကကန့်ကွက်ဖို့စီစဉ်နေတဲ့အကြောင်းနဲ့ဥက္ကဋ္ဌနေတက်ခံရမှုနောက်ဆက်တွဲအကြောင်းအရာတွေကိုတင်ဆက်ပေးသွားမှာပါ။မဲအင်ခိုင်ဦးကရေးသားပြီးဦးဆက်မိုးဝေကကူညီတင်ဆက်ထားပါတယ
်။ရခိုင်ပြည်နယ်မှာစတင်ထုတ်လွှင့်နေတဲ့ MU FM Radio အစီအစဉ်ကိုကန့်ကွက်မယ်ဆိုတဲ့သတင်းတွေဒီတစ်ပတ်မှာထွက်ပေါ်လာခဲ့ပါတယ်။ဘင်္ဂါလီဘာသာစကားနဲ့ပါအတန်လွှင့်နေတဲ့ MU FM Radio အစီအစဉ်ကိုရခိုင်ဒေသခံတွေကသဘောမတူကြဘဲဖြစ်နေကြတာပါဒီအစီအစဉ်ကိုပြန်ကြားရေးဝန်ကြီးဌာနကအဓိကတာဝန်ယူတာဖြစ်ပြီးဗမာရခိုင်ဘင်္ဂါလီဘာသာစကားသုံးမျိုးနဲ့ဒီလတရနေ့ကစပြီးတော့မောင်းတော့မှာစမ်းတက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ကန့်ကွက်ရတာကတော့တခြားတိုင်းရင်းသားဒေသတွေမှာဘာသာစကားတွေနဲ့အတန်ထုတ်လွှင့်နိုင်မှုမရှိသေးခင်အခုလိုဘင်္ဂါလီဘာသာစကားနဲ့ထုတ်တာဟာတမိုင်းအထောက်အထားဖြစ်သွားမှာစိုးရိမ်လာကြောင်ဖြစ်တယ်လို့ဆိုကြပါတယ်ရခိုင်ပြည်နယ်ဟာအခုချိန်ထိဘာသာရေးလူမျိုးရေးမတည်ငြိမ်သေးတဲ့ပြည်နယ်တစ်ခုဖြစ်တာကြောင့်အခုလိုဘင်္ဂါလီဘာသာစကားနဲ့ထုတ်လွှင့်မှုပေါ်ဒေသကနေစိုးရိမ်ကြတာဖြစ်တယ်လို့သတင်းတချို့မှဆိုပါတယ်။ MU FM ကလွှင့်တဲ့မြို့တွေကတော့ကြောက်တော်တောင်ကုန်းမြို့နယ်တွေအပါအဝင်ဆယ်မြို့နယ်ဖြစ်ပြီးတော့ဒီပြည်နယ်ထဲကန့်ကွက်သွားကြမယ်လို့ပြောနေကြပါတယ်။နောက်ဆက်လက်တင်ပြချင်တာကတော့အခုသတင်းမှတ်ထဲမှာဥကိုနီလှုပ်ကြံခံရမှုရဲ့ဝင်းဆက်သတင်းတွေအမျိုးမျိုးထွက်ပေါ်နေတယ်လို့သတင်းမီဒီယာတွေပေါ်မှာအဆက်မပြတ်ရေးသားဖော်ပြနေကြပါတယ်။NLD ဥပဒေအကြံပေးတရားလွတ်တော်ရှိနေဥကုန်ဒီတည်ဆုံနေတဲ့အတွက်တက်နဲ့ရေပူပေါင်းပြီးတော့တန်တရားရှိသူတွေကိုဖမ်းဆီးစစ်ဆေးနေတယ်လို့တမရယုံရဲ့ညွှန်ကြားရေးမှူးဦးစော်ထေးကဆိုပါတယ်။ဒါပေမဲ့ခဏိထိထိရောက်သေးတဲ့သတင်းထုတ်ပြန်ရှင်းလင်းတာမျိုးတော့မရှိသေးဘူးလို့အမှုနဲ့ပတ်သက်ပြီးတော့ထဲထဲဝင်ဝင်လေ့လာနေပြီးစုံစမ်းဖော်ထုတ်သတင်းရေးသားရမှာကူညီဆောင်ရွက်ပေးနေတဲ့ကိုလက်ရထွန်းကပြောပါတယ်။တမရ
အဝင်းစော်မိသွားတဲ့အချိန်မှာအင်္ဂါတမရယုံကနေပြီးတော့သတင်းထုတ်ပြန်တာခုရှိတယ်နောက်ပိုင်းကျတော့ကျွန်တော်ထပ်ပြီးတော့သတင်းထုတ်ပြန်တာမတွေ့တော့ဘူးဒါပေမဲ့ဟိုနေပြည်တော်မှာသတင်းထုတ်တွေကနေပြီးတော့ဥစော်ထေးကိုနေတဲ့ခါကျတော့သူကဟိုဒါဟိုကွင်းစစ်ဒီပေါ်တော့မှာဆိုလိုလိုဟိုစစ်ပြီးတာ investigative လုပ်နေတဲ့ကာလတွေဖြစ်တဲ့တည်းကြောင့်မလို့ဟိုသတင်းကိုမထုတ်ပြန်တာလို့သူပြောရင်ဒါကတော့အစိုးရဘက်တိုင်းကပေါ့နော်ဒါပေမဲ့ဒီနေ့ရှင်းချင်လေးကဟိုတကယ် digital ကိုရောက်နေ information kit ကိုရောက်နေတယ်ဆို information တွေကတကယ်ကိုပြန့်နှံ့နေတယ်အဲကြည်လင်းကိုဟိုစစ်ကြောရေးဆိုတဲ့ဟိုဖိုင်တော်မှဟိုစစ်ကြောရေးစစ်ချက်တွေတော်မှဟိုကျွန်တော် online မှာဒီနေ့မနေ့ပဲသူတို့စစ်တယ်ညနေလိုအချိန်မျိုးမှာဖတ်နေရတယ်ဆိုတဲ့အနေအမျိုးတွေလည်းရှိတယ်ဒီ information kit မှာဟိုဒီမှုကို pressure ပေးနေတဲ့ဟာတကယ်ဟို media ပေါ့နော် media တကယ်ကိုအလုပ်လုပ်လာတယ်ဒီဟာကိုသတ်ပြရတယ်။ဒါနဲ့အစိုးရကသတင်းထုတ်ပြန်မှုကတော့အရင်ကအားနည်းတယ်။ဒါကျွန်တော်တို့ဘာကူတော်မှဆိုရင်လည်းဆိုတော့ဒီမှုကမတိနိုင်မတိတာတာဖြစ်သွားပြီးတော့ကျွန်တော်တို့လူ့ဖွဲ့စည်းရလည်းမိတ်ဆောင်မယ်မီဒီယာရလည်းမိတ်ဆောင်မယ်အစိုးရလည်းဖာစီတာတာပဲနေလိုက်တော့မယ်ဆိုရင်ဒီထိုင်မျိုးကြောက်တော့မှာကျွန်တော်ဆိုရင
်ဒီသတင်းရဲ့နောက်ဆက်တွဲတနတ်သမားကြည်လင်းနဲ့ထောင်တူကြဘူးသူအကျဉ်းသားဟောင်းကိုအောင်စိုးရဲ့ပြောဆိုမှုတွေနဲ့နောက်ထပ်တန်တရားရှိသူအောင်ဝင်းစော်ကိုထပ်မံဖမ်းဆီးထားပြီးဒီအကြောင်းအရာဟာလူမှုစိတ်အဝင်စားဆုံးဖြစ်နေပါတယ်။မီဒီယာတွေအနေနဲ့သူတို့ရဲ့တာဝန်တိုင်းအမှုကိုဆင်ဆက်မပြတ်ဖော်ထုတ်ရေးသားနေဖို့လူအကြောင်းသတင်းစာဆရာဦးမြင့်ကျော်ကအခုလိုဆိုပါတယ်
။ NLD ပါတီရဲ့အကြံပေးရှင်တွေဥက္ကဋ္ဌတက်ခံတဲ့ကိစ္စမှာမီဒီယာကတော်တော်လေးတာဝန်ကျေတယ်လို့ပြောရမယ်။ဒါပေမဲ့တက်ဆိုင်တဲ့ အနာပိုင်ဖွဲ့စည်းတွေရဲတပ်ဖွဲ့တို့လိုသက်ဆိုင်တဲ့ဖွဲ့စည်းတွေပြည်ထရေးတို့ရဲတပ်ဖွဲ့တို့အဲ့ဒီဟာတွေရဲ့လှုပ်ဆောင်မှုဟာဟိုမီဒီယာထက်တောင်နှေးကွေးတယ်လို့ခံစားနေရတာပေါ့နော်မီဒီယာကဟိုတစ်ခုပြီးတစ်ခုဟိုဖော်ထုတ်နေတဲ့အချိန်မှာအဲ့ဒီအနောက်ကိုတစ်ခါလေးမှရဲတို့ကလိုက်နေတဲ့သဘောမျိုးတောင်ဖြစ်နေတဲ့သဘောရှိတယ်ဆိုတော့လူတွေကဟိုဘာကြောင့်လဲဆိုတော့တန်တရားတွေမေကွန်းထုတ်တာတွေဖြစ်လာနိုင်တယ်ပေါ့နော်ဆိုတော့ဟိုရဲပြည်ရေးဌာနရဲတပ်ဖွဲ့အနေနဲ့ဘာတွေလုပ်နေလဲဆိုတော့ပွင့်လင်းမြင်သာမှုရှိရှိနဲ့ထုတ်ပြန်နိုင်တဲ့အချက်လက်တွေမြန်မြန်ဆန်ထုတ်ပြန်ပေးဖို့တော့သင့်တယ်လို့ထင်တယ်ညို့မဟုတ်ရင်ဟိုဒီကိစ္စကတခြားသောထိမခန့်တဲ့လူမျိုးရေးတို့ဘာသာရေးတို့အဲ့လိုမျိုးကိစ္စတွေနဲ့ဆွဲဆက်ပြီးတော့ဟိုလှုပ်ကြံပြီးတော့ဝါရဖြန့်တဲ့ဟာမျိုးတွေလည်းဆိုရှယ်မီဒီယာတို့ဘာလို့မှထွက်လာနိုင်တာဒါကြောင့်မို့လို့ဒီကိစ္စကတော့စိုးရအနေနဲ့ပို့ပြီးတော့အခုထက်ပို့ပြီးတော့မြန်မြန်ဆန်ဆန်ထုတ်ပြန်သင့်တယ်လို့ထင်တယ်ပေါ့နော
်ဒါကတော့သတင်းစာဆရာဦးမြင့်ကျော်ပါပြီးခဲ့တဲ့သတင်းမှတ်ထဲမှာဥက္ကဋ္ဌလှုပ်ကြံခံရမှုအတွင်းတနတ်သမားကိုဝင်ရောက်ကူညီဖမ်းဆီးပေးရင်းနဲ့တေဆုံသွားခဲ့တဲ့အငှားရင်မောင်းဦးနေဝင်းအပေါ်ဂရုဏာတက်သူတွေကသူ့ရဲ့မိသားစုကိုကူညီပံ့ပိုးမှုတွေဆက်လက်ပြီးတော့ပေးရနေတဲ့တဲ့တွင်နောက်ပြီးတော့မကွေးမြို့မှာဆေးကျောင်းသားတဦးတကူတော်ပြည်တွင်းစစ်ဆန်းကျင်ရေးဆန္ဒထုတ်ဖော်တာကိုဖမ်းဆီးပြီးတော့တရားစွဲဆိုခံရတယ်ဆိုတဲ့အကြောင်းနောက်ပြီးမကြခင်ကျင်းပတော့မဲ့ပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အကျိုးအစည်းအဝေးတဲ့တွင်ကဒီတစ်ပတ်တဲ့င်းမီဒီယာတွေပေါ်မှာဦးစားပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းဒီကုန်းထုတ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကနားဆင်ကြကြရတာပါခုတစ်ခါမှာတော့ဦးကျဆန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ဖေဖော်ဝါရီလကုန်းမှာကျင်းပမယ်ဆိုတဲ့21ရာစုပင်လုံဒုတိယညီလာခံဟာတိုင်းရင်းသားပြည်ထနာပြည်လည်ရေးအတွက်ဘယ်အတိုင်းတာထိအထောက်အကူဖြစ်စေနိုင်ပါမလဲတိုင်းရင်းရေးရာသုံးသပ်သူပင်တိုင်ဆောင်မရှင်တဦးဖြစ်တဲ့ဆိုင်းဝမ်ဆိုင်နဲ့ဦးကျော်စန္ဒတို့ကဆွေးနွေးသုံးသပ်ထားပါတယ်။အောင်မြင်နိုင်တဲ့အခြေခံလိုအပ်ချက်တွေမပြည့်စုံဘဲနဲ့ညီလာခံအခုလိုခေါ်ယူကျင်းပမယ်ဆိုရတဲ့ပတ်သက်ပြီးတော့ဆိုင်းဝမ်ဆိုင်ကအခုလိုစတင်ဝေဖန်ပြောဆိုလိုက်ပါတယ်
။တော့အောင်ဆန်းစုကြည်အများစွန့်မိတ်ပြီးတော့အရှိမကြီးနောက်မကြီးလျှောက်လုံနေတာလားလို့ကျွန်တော်ကထင်အောင်ထင်မှားတော့ဖြစ်မိတယ
်။အချိန်မတန်ဘဲနဲ့ကျင်းပတဲ့အစည်းအဝေးလို့ယူဆရပေါ့ဆိုတော့ဆိုင်းဝမ်ဆိုင်ကပထမအချိန်ဒုတိယပင်လုံညီလာခံအစည်းအဝေးကဘာတွေများပေါ်ထွက်ခဲ့တယ်တိုင်းရင်းသားပြည်ထနာပြည်လည်ရေးအတွက်ဘယ်လိုအထောက်အကူဖြစ်စေခဲ့တယ်လို့ထင်ပါလဲပထမအချိန်အစည်းအဝေးကြတော့ဘယ်လိုစုံစမ်းခဲ့ပါလဲအဲ့တော့
ပထမအချိန်အစည်းအဝေးတုန်းကပါဝင်တက်ရောက်တဲ့ဥစ္စာပေါ့ဗျာအစည်းအဝေးတက်ရောက်သူအနေနဲ့ပဲသူကကိုယ်စားလှယ်အနေနဲ့သူကမဖိတ်တောက်ဘူးနော်ကိုယ်စားလှယ်အနေနဲ့ဖိတ်ဖို့လုပ်ပြီးပဲသူကကိုယ်စားလှယ်တတ်မှတ်တဲ့နေရာမှာပြည်ထနာရှိတဲ့အတွက်ကြောင့်သူကမလုပ်ခဲ့ဘူးအဲ့တော့အကုန်လုံးဖိတ်လိုက်တယ်ဗျာနော်အကုန်လုံးတော့ဒီဘက်သွားလာပဲဒါတော့အဲ့ညမှာ plus point ပေါ့ဗျာကျွန်တော်တို့ဟိုအကျိုးပြည့်ရှိတဲ့အချက်လည်းပါလဲဆိုတော့လူတိုင်းလူတိုင်းကသူတို့ရည်ရွယ်မှာရှိတဲ့ခံစားချက်တို့သူတို့လိုချင်တာတို့သူတို့ရဲ့ aspiration ပေါ့ဗျာအဲ့ဒါတွေအကုန်လုံးသူကဖွင့်ချလို့ရတယ်အဲ့လိုဖွင့်ချလို့ရတဲ့အခါကျတော့အာဘယ်သူတွေအဖြစ်ဘာလိုချင်တာဘာပဲဆိုတဲ့ဥစ္စာတော့အ ਨੇ ဆုံးသူကကကနနကျွန်တော်တို့သိရတယ်အခြေအနေကြီးရောက်လာတယ်အဲ့ဒီအချက်အလက်တခုကတော့ကျွန်တော်ဆက်တာအပေါင်းလက္ခဏာလို့ကျွန်တော်မြင်တယ်ဒါပေမဲ့ concept ရဲ့အတွင်းလက္ခဏာကိုမဆောင်ရင်းနဲ့သူကစာရန်တင်တဲ့ဟိုအဆင့်လောက်ပဲသူကရောက်သွားတယ်အနေချက်ပေါ့တဘောတူညီမှုတစုံတရာလည်းမရခဲ့ဘူးဆွေးလည်းမဆွေးနေခဲ့ဘူးဖြစ်ကိုကျွန်တော်တို့ပါဆက်လုပ်နေဆိုတော့လည်းဘာမှလမ်းညွှန်မှုတွေသူကမပေးနိုင်ခဲ့ဘူ
းဒါပေမဲ့အဲ့ဒီတော့ကမျိုးသားအစင်းနိုင်ငံရေးစီဝဲတွေလုပ်မယ်ပြီးတော့မှဒုတိယအကြိမ်ပင်လုံညီလာခံဒုတိယအစီဝဲခေါ်မယ်လို့ပြောခဲ့ပါတယ်ဥပမာနော
်ဟုတ်တယ်ခင်ဗ
ျဆိုတော့အဲ့အမျိုးသားအစင်းနိုင်ငံရေးစီဝဲကလည်းပဲအခြေအနေကနေရာသုံးခုပဲကျင်းပနိုင်ခဲ့တယ်ထင်ပါတယ်အခုဆိုရင်တော့တိတ်လို့မကျင်းပနိုင်တာကိုထောက်ပြပြီးတော့တချို့ကဥပမာ CNF ကဆိုရင်အခုစီဝဲတွေတော့မှသူတို့တက်ဖို့စဉ်းစားမယ်ဆိုတဲ့သဘောမျိုးပြောနေပါတယ်နော
်ဟုတ်တယ်ခင်ဗ
ျဆိုတော့အဲ့ဒီအစီဝဲကဘလောက်အရေးကြီးလို့လဲခင်ဗျအဲ့ဒီအမျိုးသားအစင်းနိုင်ငံရေးစီဝေးများမကျင်းပနိုင်ခဲ့ခြင်းဟာဘယ်လောက်ထိ
ကျွန်တော်ထင်တာတော့အဲ့ဒါအလွန်အရေးပါအရာရောက်တဲ့အခက်ကဏ္ဍအဆင့်တစ်ခုလို့ကျွန်တော်မြင်တာဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံရေးလုပ်နေတဲ့အတိုင်းဝိုင်းတုံးမလို့ရှင်အီဂျီတိုင်းဝိုင်းကအဲ့ဒီနိုင်ငံရေးသမားတို့ကတော့ကျွန်တော်ကခမန်းကြီးနဲ့ပဲလူလူအဖြစ်ဒါလိုချင်တယ်ဟောလိုချင်တယ်ဆိုပြီးတော့ပြောနေကြတာဒါနောက်ခုဒီ national level political dialogue ပေါ့လေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုလူလူတွေကိုချပြပြီးလှုပ်ဆောင်လို့ရတယ်။အင်မတန်တင့်တော်ပြီးကောင်းတဲ့အလုပ်လို့ကျွန်တော်မြင်တယ်။အဲ့ဒါတွေကိုသူကညာအဆုံးအစီမှာမလုပ်နိုင်ဘဲနဲ့ အခုဆိုလို့ရှိရင်ဦးကျော်သာသာခုနကပြောတယ်လို့ပဲသူတော့တုံးနေရတော့ပဲလုံနိုင်တယ်။ရခိုင်မှာလည်းမလုံနိုင်ဘူး။ချင်းပြည်မှာလည်းသူကမလုံနိုင်ဘူး။မလုံနိုင်ပဲနဲ့အဲ့ဒီဒုတိယပင်လို့ခေါ်မယ်ဆိုတဲ့ခါကျတော့ import ဒါမှမဟုတ်လို့ရှိရင်ကျွန်တော်လိုချင်တဲ့အချက်အလက်တွေလူလူအခြေခံနေရာနေကျွန်တော်ကမရပဲနဲ့အဲ့ဒီအစီအဝေးကိုလုံမယ်ဆိုလို့ရှိရင်နကွာဒေါ်အောင်ဆန်းစုကြည်ရဲ့ကျွန်တော်နိုင်ငံကောင်းဆောင်တွေမြေမျော်မှန်းထားတဲ့ခြေလမ်းတလောင်းကိုတို့ကကျော်လိုက်တယ်လို့ဖြစ်နေမလားလို့ကျွန်တော်တွေးမိတယ်အဲ့ဒါကြောင့်မို့အခုဒုတိယပင်လောကဒီလိုလေရွက်တက်ကြီးလုံမယ်ဆိုလို့ချင်းအစီအငော်မတက်ဘူးလို့ကျွန်တော်ထင်တာ
ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကတော့ဒုတိယအစီအဝေးမှာတိတိကျကျပြတ်ပြတ်သားသားလှမ်းဖို့ဆုံးဖြတ်ချက်တွေကိုချနိုင်ပြီဆိုတဲ့အဆင့်မျိုးဖြစ်စေချင်တယ်အဲ့ကိစ္စကဖြစ်နိုင်ပြီရှိသလား
တော့အောင်ဆန်းစုကြည်ရဲ့မျော်မှန်းချက်တည်းအဲ့ဒါတော့ကောင်းတယ်။ဒါပေမဲ့တကယ်တမ်းဖြစ်နိုင်ကြီးရှိလားဆိုလို့ရှိရင်ကျွန်တော်ထင်တာဖြစ်နိုင်ကြီးနည်းတယ်။ဘာကြောင့်ဖြစ်နိုင်ကြီးနည်းလဲဆိုတော့တဲ့ချက်ကသွားအလုံးပါဝင်မှုဆိုတဲ့ဥစ္စာတော့မဖြစ်နိုင်ဘူးဖြစ်နေတယ်။နောက်တစ်ခုကဖြစ်နေတဲ့စစ်ပွဲကလည်းမရနိုင်ဘူး။နောက်ပြီးဒီတမတော်ရဲ့ရည်မှန်းချက်ကလည်းအပြည့်ခတ်ရစေးမလုပ်ထားတဲ့အဖွဲ့အစည်းတွေကိုသူကလည်းနဲ့ချဖို့ဒါမှမဟုတ်လို့ရှိရင်အရှုံးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူကလုပ်နေတယ်။ဆိုတဲ့အခါကျတော့အားလုံးပါဝင်ဝင်ရှိတာရေအမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲရေကိုနေရာအစီအမံမလုပ်နိုင်တာရေကိုထောက်ကြည့်ခြင်းအဖြစ်ကျွန်တော်ထင်တာကျွန်တော်တို့မှလုံလောက်တဲ့အချက်အလက်တော့မဟုတ်လို့ရှိရင် input မရှိဘူးလို့ကျွန်တော်ထင်တယ်။အဲ့ဒါကြောင့်မို့တော့ဆောက်စီကြီးကအဲ့ဒီအခြေအနေအချက်အလက်မပြည့်စုံတဲ့အခြေအနေကနေပြီးတော့ညကုန်ကျုပ်ထုတ်ဆက်ချက်ချတဲ့ဟာတွေကဆွဲမယ်ဆိုရင်တော့ဆန္ဒတော့မကမှုပြေအဝမရနိုင်ဘူးလို့ကျွန်တော်ထင်တယ
်။အကုန်လုံးပါဝင်ခြင်းမရှိဘူးလို့စိုင်းဝန်ဆိုင်ရာဆိုတော့ပြောတော့ NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုလည်းပဲအထူးဖိတ်ကြားထားသူအနေနဲ့ဖိတ်ခေါ်သွားဖို့ရှိတယ်လို့ UPDJC အဖွဲ့ရဲ့ခေါင်းဆောင်သူကပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့ရလဲကျွန်တော်ကကြားရတယ်ဒါမဲ့တစ်ချိန်တည်းမှာပဲအခုဥက္ကာအဲ့ဒီ UBDGC ရဲ့ဥစ္စာ PNLO ပေါ်ညာပို့ကောင်းဆောင်ရဲ့ပြောကြချက်ကသူတို့ဖိတ်လည်းမဖိတ်ဘူးလို့သူကဆိုပြန်တယ်။တကယ်လည်းဖိတ်တယ်ပဲထားလိုက်ပါတော့ UNFC က observer အဖြစ်ဆိုရင်မလာဘူးလို့သူတို့ကအတိအကျသူတို့ပြောထားပြီးသားဖြစ်နေတယ်။ဆိုတော့ဖိတ်တယ်ဆိုလို့ရှိရင်လည်းအစိုးရဘက်ကသူတို့မျက်နှာကြည့်ကောင်းအောင်ကျွန်တော်တို့ကခြံမထားပါဘူးဆိုပြီးတဲ့ပုံစံနဲ့ဖိတ်တဲ့သဘောလောက်ပဲသူကတက်ရောက်သွားမယ်။
အတူကဒေါန်ဆန်းစုကြည်ပြောတဲ့အထက်မှာတကယ်လဲစဉ်းစားတင်တဲ့ကိစ္စလို့ထင်ပါတယ်ဒီစစ်သားညီနိုင်တဲ့ဆွေးနွေးပွဲကိုတက်လာတဲ့လူဟာဘာလို့ဂျင်းနဲ့ဆိုရာကြီးပဲပြောနေကိုကဘာပေးနိုင်တာဆိုတာကိုလည်းအဓိကဦးစားပေးပြီးစဉ်းစားတင်တယ်လို့ပြောပါတယ်အဲ့ဒီချက်ကမှန်ကန်တယ်လို့မဆိုနိုင်ဘူးလား
ကျွန်တော်ကတော့အဲ့ဒီအတွေ့အခေါ်ပြောဆိုတာမှန်တယ်လို့ထင်တယ်မှန်တယ်ဆိုပေမဲ့ဘယ်သူကပုံပြီးပေးနိုင်လဲဆိုတဲ့စဉ်းစားချက်တခုကပေါ်လာလုံးကလေးလေးငါးထောက်လားလောက်ကလားမသိဘူးအဲ့ဒီ DNA ကောင်းဆောင်ခူးတယ်တခါပြောဦးတယ်ကျွန်တော်တို့ကတော့ဘာမှပြေးစရာမရှိတော့ဘူးညီလက်ခံမြေလက်ခံလူတွေလက်ကိုထွက်ပြေးကုန်ပြီကျွန်တော်တို့မှပြေးစရာမရှိပါဘူးအဲဆိုတဲ့ဥစ္စာပြောသူကပြောဘူးလေအခုလောလောဆယ်ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ဒီပြိပက္ခတွေကအားကြီးတဲ့လူဘက်ကအားနည်းတဲ့ခုခံရေးစစ်ကိုဆင်နွှဲနေတဲ့တိုင်းသားအင်အားစုတွေအပေါ်မှာသူကပုံပြီးပေးနေတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ထင်တယ်သောဘာပင်းနဲ့လဲဆိုလို့ရှိရင်ပထမဆုံးသူကဆက်ရက်ဆက်ပြီးဂျင်းနဲ့စီစဏာမျိုးသူရှိတယ်ဆိုလို့ရှိရင်ဂျန်နဲ့အပိုင်းနေရာသူအများကြီးပြည်နေသွားနိုင်ကြအကြောင်းရှိတယ်။အဲ့ဒါကြောင့်မို့အဲ့ဒီအင်အားစုအသီးသီးမှာဆိုလို့ရှိရင်ကျွန်တော်ဆန္ဒအများဆုံးပေးနိုင်တာကတော့အဲသမတော်ဖြစ်တယ်။နောက်ဒုတိယအများဆုံးပေးနိုင်တာကအစိုးရဖြစ်တယ်။ဒီတိုင်းရင်းသားတွေကတော့အ ਨੇ ဆုံးပေးနိုင်တဲ့အပိုင်းမှာပါတယ်။
ဒါပေမဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့ဥပမာဆိုကြပါစို့တိုင်းရင်းသားတွေဘက်ကတချို့က Federal Army ဖြစ်ရမယ်။ဘာညာတောင်းဆိုတဲ့ဟာတွေလောလောဆယ်မှာလက်တွေ့အကောင့်ထဲပေါ်နိုင်သလား။အေးဟာဟာအေးရတစ်ချက်နောက်တစ်ချက်ကဥပမာအဖြစ်ဟိုတုန်းကလွတ်လပ်ရေးရပြီခါစားလို့ပြည်내ခုနှစ်ခုပဲဖြစ်ရမယ်ဆိုတဲ့ကိစ္စကတော့ရုပ်တရက်ပြောင်းနိုင်မှုလွယ်တယ်ထင်ပါသလား။အဲ့ဒီတောင်းဆိုချက်တွေဟာလောလောဆယ်မှာတော့စိတ်ပြီးတော့များဦးတောင်းရကြမနေဘူးလားလို့မစဉ်းစားနိုင်ဘူးလားခင်ဗျာ
။စဉ်းစားနိုင်တယ်ခင်ဗျာ။အဲ့ခုနကဦးကျော်သာဇန်တာပြောတာနှစ်ချက်နော်တစ်ချက်ကတော့အဲ့ Federal Army ပေါ့လေနော
်ဟုတ်ကဲ့
ပြည်တော်စုတပ်မတော်ပေါ့နောက်တစ်ချက်ကတော့အဲ့ဦးကျော်သာကပြောတာပါလေ
ပြည်နယ်ပြည်နယ်ဗမာဟိုကပြည်နယ်တစ်ခုဖြစ်နေလူမျိုးစုကသာအခြေခံတဲ့ပြည်နယ်တွေပေါ့ဟိုတုန်းကလိုပဲ
အာဟုတ်ကဲ့အဲ့ဒီဟိုဆို ethnic base ပေါ့နော
်ဟုတ်ကဲ့ဟု
တ်ကဲ့ဆိုတော့အဲ့ပြည်တော်စုတပ်မတော်ဖွဲ့စည်းစောင့်စုချက်ကတော့ကျွန်တော်ထင်တာကတော့ဟိုရထဘူရအကြတယ်ဒါပေမဲ့ဘုံဝင်တဲ့တိုင်းနဲ့ဖြစ်နေတဲ့ကိစ္စမဟုတ်ဘူး။ဒ အခြားနိုင်ငံတွေကိုကျွန်တော်တို့ပြန်ပြီးလေ့လာကြည့်တဲ့ခါသားမှာအဲ့ဒီလိုမျိုး SSR ခေါ်တာပေါ့နော် security နဲ့စစ်တပ်နဲ့ပြုတ်ပြေးကိုဆန်ဆန်တဲ့ကိစ္စတွေဟာတော်နှစ်ပေါင်းတော့တခါတည်း10နှစ်ကြီးပြီတော့တော့လောက်ရတာ
ဟုတ်တယ်
ဆိုတော့ကျွန်တော်တို့ကအခြေခံအားဖြင့်အဆက်ဆောင်နေဖြစ်နေတဲ့ဒီတမရောကြီးစိုးမှုကိုဗမာလူမျိုးစုတွေကပဲအလုံးအပေါ်စီးရတဲ့ခံရတဲ့အခြေအနေကိုတို့ကပြောင်းပြနိုင်တဲ့အခြေအနေမျိုးကိုတော့ကျွန်တော်ထင်တာလက်ခံဖို့လိုမယ်လို့ကျွန်တော်ထင်တယ်။ဆိုတော့အဲ့ဒါကဒိုင်းပေါ့လေနော်ဒါတောင်းဆိုချက်ကမှန်တယ်ဒါပေမဲ့အခြေယူရမယ်။တစ်ချိန်တည်းမှာပဲစစ်တပ်ဘက်ကလည်းတို့မှလူတို့ပို့ချော့တို့လုံနေတဲ့အနေအထားမျိုးတို့မှရှိဖို့လို့အဲ့နောက်တစ်ချက်ကတော့အဲ့ဒီပြည်နယ်တောင်းတဲ့ကိစ္စဟလာဦးဦးကျော်ကလည်းပြော
ဟုတ်တယ်ဟုတ်တယ်လူမျိုးစု
ပြည်နယ်တောင်းတဲ့ကိစ္စကသူကနှစ်ပိုင်းရှိတာပေါ့နော်တစ်ပိုင်းကတော့ရှေ့ရင်းဆွဲပြည်နယ်တွေကနေပြီးနောက်ဆက်ပြည်နယ်အစ်စ်တွေခွဲထွက်ဖို့ပေါ့လေအဲ့လိုတောင်းတဲ့အလို့စားတစ်ပိုင်းနောက်တစ်ပိုင်းကျတော့ national area လို့ခေါ်တဲ့အဲ့ဒီကိုယ်ပိုင်အုပ်ချုပ်ခဲ့အဲ့ဒီအဲလူမျိုးစုဒေသပေါ့နော်အဲ့ဒါတစ်ပိုင်းပေါ့အဲ့နှစ်ပိုင်းကလည်းအဲ့တော့တောင်းဆိုချက်ကမှားလို့မဟုတ်ဘူးသူတောင်းဆိုချက်ကမှန်တယ်ဒါပေမဲ့အဲ့ဒါကိုလုပ်ဖို့အတွက်ကကျွန်တော်ကအကုန်လုံးဝိုင်းထိုင်ပြီး stakeholder တွေအားလုံးဝိုင်းထိုင်ပြီးတော့အဲ့လက်တွေရေးဆွဲညှိနှိုင်းပြီးတော့အဲ့ဒီလိုဖြစ်ရင်တော့ကျွန်တော်လုပ်လို့ရတယ်ဒီလိုဖြစ်ရင်လုပ်လို့မရဘူးဆိုအဲ့ဒါတွေအားလုံးကျွန်တော်တို့သဘောတူပြီးတဲ့ criteria ခေါ်တော့အဲ့ဒါကျွန်တော်ရမှဂျန်ရတယ်အဲ့ဒါရတစ်စစ်စီသူကလုပ်လို့ရတယ်အလို့ကိုဆိုတော့ကျွန်တော်စဉ်းစားတော့တောင်းဆိုချက်ကမှန်တယ်ဒါပေမဲ့ကျွန်တော်တို့ကအချိန်ယူဖို့လိုတယ်အဲ့ဒီပါဗမာပြည်နယ်ထောင်မိုးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒါလည်းချိန်လေးညှိနှိုင်းလို့မရတဲ့အလုပ်မဟုတ်ပါဘူးလုံလို့ရပါတယ်အဲ့ဒီဗမာလူမျိုးစုအများစုနေထိုင်တဲ့ဒေသတွေကိုအကုန်လုံးပေါင်းပြီးသူတို့ဗမာပြည်နယ်ထောင်ကျင်နေဆိုလက်တော့ထောင်လို့ရတော့တကယ်လို့အဲ့ဒါကိုထောင်ပြီးတဲ့နောက်ပိုင်းအဲ့ဒီစုဟိုရောပြီးနေတဲ့အဲ့ဒီတိုင်းနေရှိတယ်ဗျာနော်တိုင်းနေဒေသကြီးခေါ်တော့အဲ့နေရာဒေသတွေကိုလည်းတို့ကnationality state လာပါတို့ခေါ်လာအဲ့လူမျိုးစုတွေစုပေါင်းနေထိုင်တဲ့ state အနေနဲ့တို့ကတောင်းမှချင်လဲတို့တောင်းမှလို့ရတာဒါတွေကအကုန်လုံးကြောက်ချင်တာစဝိုင်းထိုင်ပြီးညှိနှိုင်းပြီးလှုပ်လို့ရတယ်လို့ပါဒါပေမဲ့အချိန်ပေးဖို့လိုတယ
်ဟုတ်ကဲ့ဆိုတော့အဲ့လိုဝိုင်းထိုင်ညှိနှိုင်းနိုင်မဲ့အဆင့်ရောက်ဖို့တစ်ဖက်နဲ့တစ်ဖက်ပြန်လာယုံကြည်မှုတောင်အပြည့်အဝရှိသေးရလားဆိုတာမေးစရာဖြစ်နေပါဘူးတော့
ကျွန်တော်တို့အဲ့ဒီပထမဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုကျွန်တော်တို့အခုချိန်ထိကျွန်တော်တို့မကျော်လွှားနိုင်မကျော်လွှားနိုင်တာဘာကြောင့်လဲဆိုတော့အဆွေလေးပွားဝိုင်းဝိုင်းမှာထိုင်နေတဲ့လူတွေကကိုအလုံးကျွန်တော်တို့တန်းတူညီမျှအနေအထားမျိုးလက်ခံတဲ့အတွေ့အခေါ်မျိုးတူအရှိဖို့လိုတယ်တဲ့လေပြောချင်တာတော့တတ်မတော်အုတ်ချွေးကြီးလူတန်းကသူတို့ကသူတို့သူနဲ့အတူတူဝိုင်းထိုင်ရဲ့လူတွေရဲ့အပေါ်မှာနေတယ်လို့ကိုကိုတူတူလို့တတ်မှတ်တာသမန္တအတွက်ကြောင့်မို့ကျွန်တော်တို့ကတန်းတူညီမျှတဲ့ညီကိုရှိတာတုံးမလို့ရှိရင်ဆွေးနွေးပေါ်ဆွေးနွေးပတ်လို့တို့ကမတတ်မှတ်တဲ့အတွက်ကြောင့်မို့အဲယုံကြည်မှုတိဆောက်ရေးဆိုတဲ့ဥစ္စာကြီးကတို့ကလောကကျွန်တော်တို့မစနိုင်တာဖြစ်တယ်ဟု
တ်ကဲ့
ဆိုတော့ပထမတစ်အချိန်တွင်လည်းကတော့တို့ကတော့သူ့ကိုယ်သူတခြားလူတွေနဲ့အလုံးတန်းတူပါကျွန်တော်တို့အတူတူပေါင်းပြီးလှုပ်တဲ့အစည်းအဝေးဆွေးနွေးပွဲကြီးပါအတူတူပေါင်းပြီးဆွဲတဲ့အကြံအစည်ကြီးပါဆိုတော့အဲ့ဒါကိုတို့ကလက်တွေ့ကြကြယုံယုံကြည်ကြည်လုံးမယ်ဆိုလို့ရှိရင်ကျွန်တော်ကအဲ့ဒီယုံကြည်မှုတိဆောက်ရေးဆိုတာမဖြစ်နိုင်ကြမရှိပါဘူးဖြစ်နိုင်ပါတ
ယ်ဟုတ်ကဲ့ဦးဆိုင်ဝန်ဆိုင်ကျွန်တော်နှစ်ယောက်ဆွေးနွေးတာဟာများသောအားဖြင့်အခုကျင်းပါလက်တန့်သောဒုတိယအကြိမ်ဒုတိယပင်လုံညီလာခံအစည်းအဝေးနဲ့ပတ်သက်ပြီးတော့မဖြစ်နိုင်တဲ့အခြေအနေတွေကိုပြောတော့အဖြစ်ရှိတော့ငါစိုးမြင်တယ်လို့ပြောကောင်းပြောကြပါလိမ့်ဒါပေမဲ့ကျွန်တော်စိတ်ထဲမှာတော့ဘာပဲဖြစ်စီဖြစ်စီဒီအခက်အခဲတွေအလုံးကိုကြော်လွှားပြီးတော့ဒီညီလာခံအောင်မြင်ပါစေလို့တော့တောင်းပါတယ်ဦးဆောင်ဝန်ဆိုင
်ကျွန်တော်လည်းဒီညီလာခံကိုယုံကြည်မှုတည်ဆောက်ရေးကိုအထောက်အကူပြုတဲ့ဆက်တစ်ချက်တည်းတဲ့ပွဲဖြစ်ပါစေကျွန်တော်လည်းဆုတောင်းပါတယ်ဦးကျော်စံအနည်းတူ
ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။တော်တော်ရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
တော်ရရှိများရှင်မြန်မာနိုင်ငံမှာတံတန်းကနေကိုရန်တီအတန်းတင်စာမေးပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းဆင့်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရာပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့စာမေးပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးစိုးသူတွေလည်းရှိကြသလိုအရေးချင်းဆင့်သတ်မှတ်ရာမှာပွင့်လင်းမြင်သာမှုမရှိမှဟုစိုးရိမ်သူတွေလည်းရှိကြပါသည်။ပညာရေးကဏ္ဍမှာပြုမြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ တော်ရရှင်တွေအနေနဲ့စနစ်တဲ့ပုံမျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရဖိတ်ခေါ်ပါရယ်ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရယ်ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါရယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင်။
တော်တာရှင်တွေအနေနဲ့စနေနေ့ညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါရယ်ခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြအောင်ပါကိုရရင်နိုင်တင်ဆက်ထားပါရယ်ရှင
်ဟုတ်ပါပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကင်မရွန်သင်းကတော့အီဂျစ်ကိုအနိုင်ရပြီးတော့အာဖရိကချန်ပီယံဖြစ်သွားပါပြီဘတ်စလိုနာအသင်းကဘရာဇီးလ်တိုက်စစ်မှုအောင်ရော်နယ်ဒီညိုကိုပြန်ခေါ်လိုက်ပါပြီ။တနင်္ဂနွေနေ့ကအမေရိကန်စူပါဘောလ်ဖိုင်နယ်မှာတော့နယူးအင်္ဂလန်ပေထရီယော့အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုအခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဆက်ခွန်အာဖရိကဖလားဘောလုံးပွဲမှာတော့ကင်မရွန်အသင်းကချန်ပီယံဖြစ်သွားပါတယ်။ကမ္ဘောနိုင်ငံမှာတနင်္ဂနွေနေ့ကကင်မရွန်အသင်းနဲ့အီဂျစ်တို့ဖိုင်နယ်ကစားကြတာမှာကင်မရွန်ကနှစ်ဂိုးတစ်ဂိုးနဲ့အနိုင်ရသွားပါတယ်။အီဂျစ်ကပထမပိုင်းမှာဂိုးအရင်သွင်းခဲ့ပေမဲ့ကင်မရွန်ကဒုတိယပိုင်းမှာနှစ်ဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာနှစ်ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒါဟာကင်မရွန်အသင်းအတွက်တော့အာဖရိကဖလားကို၅ချိန်မြောက်ရရှိတာလည်းဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်မှာရှယ်ဆီနဲ့အာဆနယ်တို့ရဲ့လန်ဒန်ဒါဘီပွဲကိုကစားခဲ့ကြပါတယ်။ရှယ်ဆီအသင်းရဲ့စတန်ဖို့ဘရစ်မှာကစားခဲ့ကြတာမှာရှယ်ဆီကအာဆနယ်ကို3ဂိုးတကူနဲ့အနိုင်ရသွားပါတယ်။ဒါကြောင့်ရှယ်ဆီအသင်းဟာဇယားထိပ်မှာဆန်နမအတာနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ရှယ်ဆီနီးပြအန်တိုနီယိုကွန်တီပြောတာကတော့
We worked very well. I'm pleased for my players.
ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပါတယ်။ကျွန်တော်ကစားသမားတွေအတွက်ဝမ်းသာပါတယ်။ဒီပွဲကအရန်ကိုအရေးကြီးလို့သူတို့ကနိုင်ဖို့လဲဆန္ဒပြင်းပြနေကြပါတယ်ဒီတစ်ပတ်ကအရန်အရေးကြီးပါတယ်တစ်ပတ်အတွင်းမှာလီဗာပူးအာဆင်နယ်တို့နဲ့ကစားခဲ့ရတာပါဒါပေမဲ့အမှတ်ပေးပွဲကမပြီးသေးပါဘူးကျွန်တော်တို့အနေနဲ့တည်ထားဖို့ကကျွန်တော်တို့ရဲ့အိမ်မက်တွေကိုအကောင့်ထဲဖော်ကျင်နေဆိုရင်တော့ဆက်ပြီးတော့အစွမ်းကုန်ကြိုးစားလေ့ကျင့်သွားရမှာပ
ါစပိန်ဘက်မှာတော့ဘာစီလိုနာအသင်းအနေနဲ့ဒီနေ့ဘောလုံးရာသီမှာလာလီဂါချန်ပီယံဖြစ်နိုင်သေးတယ်လို့ဒိုက်စမူနေမာကပြောလိုက်ပါတယ
်စင်တာSenta un poquito difícil.
မနေ့တုန်းကတော့ကျွန်တော်တို့ဒုတိယညကအသင်းထက်ဆက်နမအတာရနေပြီမဲ့ကျွန်တော်မှတ်မမှားဘူးဆိုရင်တော့တကယ်တမ်းဘောလုံးရသည့်အကုန်မှာကြတော့တမတ်နှစ်မှတ်အတာနဲ့ပဲချန်ပီယံဖြစ်ခဲ့တာပါ။ကစားဖို့ပွဲတွေအများကြီးကြံပါသေးတယ်။ဒါကြောင့်မလို့ဘာမှဆိုဖြစ်နိုင်ပါသေးတယ်။ကျွန်တော်တို့အနေနဲ့ပွဲတွေကိုပဲအာရုံစိုက်ထားသလိုချန်ပီယံလည်းဖြစ်ချင်ပါလေ
။ဘာစီလိုနာနီးပါးအန်ရီကေကလည်းသူတို့အနေနဲ့အခုချိန်မှာခြေစွမ်းမတီးမငြိမ်ဖြစ်နေပြီမဲ့လည်းချန်ပီယံဖြစ်နိုင်သေးတယ်လို့ပြောပါတယ်။အခုလောလောဆယ်မှာတော့ဘာစီလိုနာအသင်းဟာမဟာပြိုင်ဘက် Real Madrid ထက်ပွဲပိုကစားထားသလို Real ထက်လည်းအမှတ်နည်းနေတာပါဘာစီလိုနာအသင်းအနေနဲ့နေမားနဲ့နီးပြအန်ရီကေတို့ပြောသလိုဒီနေ့မှာချန်ပီယံဖြစ်နိုင်မလားဆိုတာကတော့ဘောလုံးရာသီအကုန်ပါပဲစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာဘာစီလိုနာနဲ့ငါကဘာကျော်ဘောလုံးသမားရော်နယ်ဒီညိုကိုပြန်ခေါ်လိုက်ပါပြီ။ဒါပေမဲ့အခုတစ်ခါပြန်ခေါ်လိုက်တာကတော့ကလပ်အသင်းရဲ့တာဝန်ဖြစ်နဲ့ပြန်ခေါ်လိုက်တာဖြစ်ပါတယ်။ရော်နယ်ဒီညိုကတော့အသင်းကအခုလိုပြန်ခေါ်ခဲ့တဲ့အတွက်သူ့အနေနဲ့ဝမ်းသာရတယ်လို့ဖေဖော်ဝါရီ3ရက်နေ့ကပြောလိုက်ပါတယ်
။ Para mí todavía continúan los mejores, los mejores equipos del mundo.
ဘာစီလိုနာတာဝန်ဖြစ်ရတဲ့အတွက်ကျွန်တော်နဲ့အတူကျွန်တော်မိသားစုရောတငယ်ချင်းတွေပါရမ်းပျော်နေကြပါတယ်။အသင်းကအခုလိုမျိုးတန်မာဖြစ်နေပြန်ခေါ်လို့ပြောမပြတတ်တော့အောင်ကျေးဇူးတင်ပါတယ်။ဘာစီလိုနာအသင်းအတွက်ကျွန်တော်တတ်နိုင်တဲ့ဘက်ကနေပြီးတော့အကောင်းဆုံးဆောင်ရွက်သွားမှာပါ
။ရော်နယ်ဒီညိုဟာ2003ခုနှစ်မှာ PSG ကနေဘာစီလိုနာကိုပြောင်းလာခဲ့တာဖြစ်ပြီးတော့ဘာစီလိုနာအသင်းမှာ9နှစ်ကစားပြီး2006ဥရောပချန်ပီယံစ်လိဂ်ဖလားလာလီဂါနဲ့တခြားဆုဖလားတွေအပြင်ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကိုလည်း2004နဲ့2005ခုနှစ်တည်းမှာ2နှစ်ဆက်တိုက်ရခဲ့ပါတယ်ခင်ဗျာ
။ Go go go
England နဲ့ Chelsea ကစားသမား Hong Frank Lampard ကတော့ ဘောလုံး ကစားတာကနေ အားယူလိုက်ပါပြီ အသက် 38 နှစ်ရှိပြီဖြစ်တဲ့ American Major League က New York City မှာကစားနေတဲ့ Lampard က သူ့ အနေနဲ့ ဘောလုံး ကစားတာကနေ အားယူပြီးလို့ သူ့ရဲ့ လူမှုကွန်ရက် စာမျက်နှာကနေ ကြေညာခဲ့တာပါ West Ham လူငယ် Academy ကနေ အသင်းကြီးတက်လာခဲ့ Lampard ဟာ 2001 မှာတော့ Chelsea အသင်းကို ပြောင်းခဲ့ပြီးတော့ Chelsea အတွက် 649 ပွဲကစားပြီး 212 ဂိုး နဲ့ ဂိုး အများဆုံး သွင်းသူဖြစ်တဲ့ စံချိန် တင်ထားတာပါ သူ ဟာ Chelsea နဲ့ အတူ Europa Champions League ဖလား 2 ချိန် Europa League ဖလား 2 ချိန် Premier League 3 ချိန် FA ဖလား 4 ချိန် League ဖလား 2 ချိန် နဲ့ Community Dine တွေ ရခဲ့ပါတယ် 22 နှစ် တာ ကြီးစား ဘောလုံး သမား ဘဝ တက်တန်း တစ်လျှောက် မှာ ပွဲ ပေါင်း 1000 ကျော် ကစား ပြီးတော့ ဂိုး ပေါင်း 300 ကို သွင်းထားခဲ့သူ ဖြစ်ပါတယ် ခင်ဗျာ Australia နိုင်ငံ က A League မှာတော့ ဘောလုံး သမား တယောက် လူစားဝင်မလို့ လုံနေတဲ့ အချိန်မှာ ပဲ ဒိုင်က သူ့ကို အနီးကပ် ပြပြီးတော့ ထုတ်လိုက်ပါတယ် Australia တိုက်စစ်မှု Tim Cahill ဟာ Melbourne City နဲ့ Melbourne Victory တို့ ကစားတဲ့ ပွဲမှာ လူစားဝင်မလို့ လုံနေတော့ Melbourne Victory အသင်းက သွင်းလိုက်တဲ့ ဂိုး နဲ့ ပတ်သက်ပြီးတော့ မချေနှက်လို့ အရန်တိုင်ကို စောရကာ တက်ခဲ့တဲ့ အတွက် ကွင်းလယ် တိုင်က သူ့ကို အနီးကပ် ပြပြီးတော့ ထုတ်ခဲ့တာပါ ကံကောင်းတာကတော့ လူစားမလဲရသေးတဲ့ အတွက် Cahill အနီးကပ် ပြခံရပေမဲ့ သူ့ရဲ့ Melbourne City အသင်းကတော့ 11 ယောက် နဲ့ ဆက်ပြီး ကစားသွားခဲ့ရပါတယ် American နိုင်ငံ မှာ လူကြိုက် အများဆုံး အားကစားနည်း တစ်ခု ဖြစ်တဲ့ American ဘောလုံး ပြိုင်ပွဲ နောက်ဆုံး Final ကို တနင်္ဂနွေ နေ့က ကစားခဲ့ကြပါတယ် အခုနဲ့ Super Bowl Final ကို တက်လာတာကတော့ Atlanta Falcon အသင်းနဲ့ New England Patriots အသင်းတို့ပါ Atlanta Falcon အသင်းက အမှတ် 20 ဖြတ်ပြီးတော့ ပွဲတော်လျှောက်မှာ ဦးဆောင် နေခဲ့ပေမဲ့ နောက်ဆုံးမှာတော့ 28 မတ်စီ တည်းကျပြီးတော့ အချိန်ပိုကစားတာမှာ New England Patriots အသင်းက 34 မတ် 28 မတ် နဲ့ အနိုင်ရပြီးတော့ 2019 Super Bowl Champion ဖြစ်သွားခဲ့ပါတယ် New England အသင်းဟာ ဒီပွဲ အနိုင်ရလိုက်တဲ့ အတွက် အခုဆိုရင် Super Bowl ပြိုင်ပွဲကို အနိုင်ရတာဟာ 9 ချိန် မြောက် ရှိသွားခဲ့ပြီ ဖြစ်ပါတယ် ခင်ဗျာ
PNN တင်ဆက်သွားတဲ့ အားကစားကဏ္ဍကို နားဆင်ခဲ့ကြရတာပါ ခုတစ်ခါမှာတော့ နောက်ဆုံးရ မြန်မာနဲ့ နိုင်ငံတကာ သတင်းချင်းချုပ်ကို ကိုကျော်ကျော်သိန်းက အကြေညာပေးပါမယ်ရှင်
မူဆလင်လူဦးရေ အများဆုံးရှိတဲ့ နိုင်ငံ 9 နိုင်ငံက လူတွေကို ပြည်ဝင်ခွင့်ပိတ်ပင်တော်မြစ်တဲ့ သမ္မတ Donald Trump ရဲ့ ပြီးခဲ့တဲ့ လ အမိန့်ကို ဖက်ဒရယ် ရာသူကြီးတူကဆိုင်းငံ့ထားတာမှာ ဥပဒေကြောင်းအရခိုင်လုံမှုရှိမရှိဆိုတာကို ဒီသတင်းပတ်အတွင်းစုံဖြတ်ပွဲရှိတယ်လို့ San Francisco ခြေဆိုင် American အမေရိကန်ဒီယာရုံးတစ်ခုကပြောပါတယ် လူဝင်မှုဆိုင်ရာသူရဲ့အမိန့်ကိုဒီယာရုံးကဆိုင်းငံ့တာဟာ နိုင်ငံရေးပြောကားကြောင့်ဖြစ်တယ်လို့ သမ္မတ Trump က Twitter မှာဒီကနေ့ရေးပြီး ကန့်သတ်ချက်တွေမရှိဘူးဆိုရင် နိုင်ငံလုံခြုံရေးထိခိုက်နေတယ်လို့ သတိပေးလိုက်ပါတယ် American အထက်လွှတ်တော်မှာ Jeff Sessions ကိုရှေ့နေကြိုးဖြစ် အတည်ပြုခံထားရေး အထက်လွှတ်တော်မှာ ဒီကနေ့ညနေပိုင်း မဲခွဲဆုံးဖြတ်ဖို့ရှိပါတယ် အထက်လွှတ်တော်မှာ Republican အမတ်က အများစုဖြစ်ပြီး ထောက်ခံမဲ့ ထောက်ဝက်ကျော်ရယုံနဲ့ Mr. Sessions ကိုအတည်ပြုခံထားနိုင်မှာပါ လူဝင်မှုကြီးကြပ်ရေးပိုင်းနဲ့ လူမှုခွင့်ရေးပိုင်းမှာ Mr. Sessions ရဲ့အတိတ်ကပြောဆိုလှုံ့ဆော်ချက်တွေပေါ် Democrat အမတ်တွေကအပြင်းထန်မေးခွန်းထုတ်ခဲ့တယ်လို့ ဒီအရုပ်တွေစိုးမိုးရေးတဲ့ နိုင်ငံရေးကိုရှေ့တန်းတင်လုပ်မဲ့သူဖြစ်ပြီးတော့ သမ္မတ Trump နဲ့တိတ်နီးကပ်လွန်တယ်လို့လည်းဆိုကြပါတယ် American လူဝင်မှုကြီးကြပ်ရေးစနစ်ကိုပြောင်းလဲမှုကြီးတွေလုပ်ပြမဲ့ဥပဒေမူကြမ်းတရက်ကိုပူးတွဲရေးဆွဲနေတယ်လို့ Republican အထက်လွှတ်တော်အမတ်နှစ်ယောက်ကပြောပါတယ် နှစ်စဉ်နိုင်ငံတွင်းဝင်ငွေပြုတဲ့နိုင်ငံသားအရေအတွက်ကို 50 ရာခိုင်နှုန်းထိ short ချပြဖို့လုပ်နေကြတာပါ နှစ်စဉ်ရွှေ့ပြောင်းနေထိုင်ခွင့်ပြုသူအရေအတွက်ကို 1,000,000 နဲ့ 9,000,000 short ချဖို့ဥပဒေမူကြမ်းထဲမှာပါမယ်လို့တချို့ကခန့်မှန်းထားပါတယ် မြန်မာနိုင်ငံက Rohingya မွတ်စလင်လူနည်းစုတွေကိုရဲရဲဆက်ဆက်ပြုမှုနေတယ်လို့ဆိုတာတွေပေါ်ပိုယမ်းမင်းကြီး Francis ကဒီကနေ့အပြင်းထန်ဝေဖန်လိုက်ပါတယ် သူတို့ရဲ့ယဉ်ကျေးမှုနဲ့မွတ်စလင်ယုံကြည်ချက်အတိုင်းနေထိုင်ကျင်ကြတာတသက်ကြောင့် နှိမ့်ဆက်ညှဉ်းပန်းခံရအသက်ခံနေကြတဲ့အတွက်သူတို့အတွက်ရောင်းဝယ်ဆုတောင်းပေးကြပါစို့လို့ပုံရမ်းမင်းကြီးကပိတ်ပါတယ်ခင်ဗျာ
တင်ဒင်းချိုကိုကိုကျော်သိန်းကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ရှားပေါင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကဲလ်ဒူဘင်စကီဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American The Minute Pan မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 ထိ line to meter 24 40 48 50 အပြင် dial meter 190 တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.